Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ရဲ2022ခုနှစ်ဇန်နဝါရီလ10ရက်နေ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ရရှိများရှင်လန်းချမ်းမြေချပါစေရှင်ကျမသင်ခီတိုက်ပါဒီမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါလေ
မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးမှာပါယူကရိန်းမှာရုရှားကတန့်ရန်အလုံးရန်ချထားတာနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားတို့တနင်္လာနေ့ဂျနီဗာမှာဆွေးနွေးကြမှာဖြစ်ပါတယ်နယူးယောက်မှာတိုက်ခန်းမိလောင်တဲ့အတွက်လူ19ဦးသေဆုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇားကရန်ဂျာဒုက္ခအသက်စခန်းမှာတော့မြောင်နဲ့မိကြောင်အင်ဂျီ1200လောက်ပျက်စီးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတ်တင်ရထားရင
်ကောင်းပါပြီရှင်ချင်းပြည်နယ်ကမ်ပက်လက်ကစစ်တပ်စခန်းတွင်မှအချင်းချင်းပစ်ခတ်တာကြောင့်စစ်တပ်ရရှိ3ဦးသေဆုံးခဲ့ပါတယ်ကရင်ပြည်နယ်ဘက်မှာတော့စစ်ကောင်စီရဲ့လက်နက်ကြီးတန်းကြောင့်ဒေသခံတချို့ဒဏ်ရာရခဲ့ပါတယ
်ကော့ကရီဘက်မှာလည်းအဲလက်နက်ကြီးနဲ့ပြည်လို့ရွာသား2000ကျော်လောက်ပေါ့နော်စစ်ဆောင်နေရတယ်အဲစစ်ဆောင်နေရတယ်နောက်ပြီးတော့လက်နက်ကြီးနဲ့ပြည်လို့ရွာသားရှိရတော့လဲအဲကြည့်ရတင်ရအောင်အဲ့ဒီအချိန်ကြီးရောက်ဒီကကတူကြီးကလည်းအခုချိန်ထိပြန်လို့မရသေးဘူ
းမကြခင်မှာနားဆင်ဆက်ရပါမယ်ရှင်ကဘာတလွာဒုက္ခသည်များဆန်ရသတင်းဆောင်မတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ဒီနောက်မှာတော့ကဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေထဲကသုတထူးခြားဆန်ပြသတင်းများအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ဆက်ရပါမယ်ရှင်အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြပါအောင်ရှင်
ယူကရိန်းနိုင်ငံမှာရုရှားကတန့်ရန်အလုံးရင်းနဲ့ချထားတာနဲ့ပတ်သက်ပြီးစိုးရိမ်နေကြတဲ့အနောက်နိုင်ငံတွေဘက်ကလုံခြုံရေးဆိုင်ရာအာမခံမှုတွေပေးဖို့တောင်းဆိုနေတဲ့ရုရှားနဲ့အမေရိကန်တို့ရဲ့ဆွေးနွေးပွဲကိုတနင်္လာနေ့ဂျနီဗာမှာကျင်းပမှာဖြစ်ပြီးဒီဆွေးနွေးပွဲမတိုင်ခင်တနင်္ဂနွေနေ့ကတော့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးနှစ်ဖက်တာဝန်ရှိသူတွေဘက်ကမျှော်လင့်ချက်တိတ်မထားကြတာတွေ့ရပါတယ်အမေရိကန်ကာကွယ်ဝန်ကြီးအန်တိုနီဘလင်ကင်ကတိုးတက်မှုရှိလာဖို့အတွက်ခက်ခဲပေမဲ့ရုရှားရဲ့စိုးရိမ်မှုတွေကိုနားထောင်မှာဖြစ်တယ်လို့အမေရိကန်ဘက်ကစိုးရိမ်မှုကိုလည်းရုရှားကနားထောင်ရမယ်လို့ပြောပါတယ်။ရုရှားဒုတိယကာကွယ်ဝင်ကြီးဆာဂေးရိုက်ဂေကော့ဖ်ကလည်းနှစ်ဖက်ဆွေးနွေးမှုဟာတစ်ချိန်တည်းနဲ့ချက်ချင်းအဆုံးသတ်သွားနိုင်တယ်လို့အနောက်စုနိုင်ငံတွေကလုံခြုံရေးအာမခံချက်ပေးဖို့အတွက်ရုရှားရဲ့တောင်းဆိုမှုကိုအမေရိကန်ရဲ့ PR တွေကြောင့်တော့အလျှော့ပေးမှာမဟုတ်ကြောင်းပြောဆိုချက်ကိုကိုးကားပြီးရုရှားအစိုးရသတင်းမှာဖော်ပြပါတယ်။ယူကရိန်းအရှိန်နယ်စပ်တစ်ကျောင်းမှာရုရှားကဆင့်ရ3000လောက်ချထားတာဖြစ်ပြီးဒါဟာယူကရိန်းကိုဝင်သိမ်းဖို့အတွက်ပြင်နေတာလို့အမေရိကန်စီးရဲအကဲခတ်တွေကတုံ့တက်ပေမဲ့ရုရှားကတော့မဟုတ်ကြောင်းညှင်းဆိုနေတာပါရုရှားအမေရိကန်ရဲ့ဆွေးနွေးပွဲကိုဂျနီဗာမှာတနင်္လာနေ့ကျင်းပမှာဖြစ်ပြီးဗုဒ္ဓဘူးနေ့မှာတော့ Brussels မှာရုရှားနဲ့ NATO တို့ဆွေးနွေးပွဲနောက်ချက်သပရီးနေ့မှာတော့ဥရောပဒေသလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့နဲ့ Vienna မှာဆက်ပြီးဆွေးနွေးဖို့ရှိပါတယ်
ကာဇစ်စတန်နိုင်ငံတွင်ဒေသအားလုံးမှာအခြေအနေတွေတည်ငြိမ်လာနေပြီလို့ကာဇစ်စတမရတိုကာယက်ဖ်ယုံကတနင်္ဂနွေနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်တပတ်ကြာလာတဲ့စူပူအောင်ကြားမှုအတွင်ဆန္ဒပြသူတွေကိုကြိုတင်သတိပေးစရာမလိုပဲပြစ်ခတ်နိုင်တယ်လို့တမရကရုတ်တံကတဆင့်လူညုံရေးတပ်တွေကိုအမိန့်ပေးခဲ့တာပါသတင်းတပတ်နှိမ်နှင်းမှုအတွင်ဆန္ဒပြသူ26ဦးသေဆုံးခဲ့ရတယ်လို့ရဲတပ်ဖွဲ့ဝင်18ဦးလည်းသေဆုံးခဲ့ပါတယ်လူပေါင်း9800ကိုဖမ်းဆီးထားတယ်လို့တမရယုံကစည်ရင်းထုတ်ပြန်ပါရယ်အဲ့ဒီတည်းမှာနိုင်ငံသားအများပြပါဝင်တယ်လို့ကြေညာချက်ကဆိုပါတယ်အခြေအနေတွေကိုထိမ့်သိမ်းနိုင်ဖို့ရုရှားတပ်တွေစနေနေ့ကထားရောက်လာတာပါစနေနေ့တုန်းကအယ်မာတီတမျိုးလုံးတိတ်ဆိတ်နေခဲ့ပြီးမြို့လေကောင်ရင်ပင်ကိုချင်းကပ်ဝင်ရောက်မှဆိုးတဲ့အတွက်လုံခြုံရေးတပ်တွေက6လန့်ပြစ်ခတ်တာမျိုးရှိပါတယ်ကာဇစ်စတန်မှာရင်တက်မှုကြောင့်အဲ့ဒီဒေသမှာရှိနေတဲ့အမေရိကန်အစိုးရဝန်ထမ်းနဲ့မိသားစုဝင်တွေမိမိသဘောနဲ့ပြန်ချင်းရင်ပြန်နိုင်ကြောင်းခွင့်ပြုထားပါတယ်ခင်ဗျာ
ဆူဒန်မှာတနင်္လာနေ့ကထောင်နဲ့ချီတဲ့အစိုးရဆန်းကျင်ဆန္ဒပြသူတွေကိုလုံခြုံရေးတပ်သားတွေကမျက်ရည်ဘုံတွေမူးမြစ်စေတဲ့ဘုံတွေနဲ့ပြစ်ခတ်လူစုခွဲခဲ့တဲ့အတွက်ဆန္ဒပြသူတူတေဆုံးခဲ့ရတယ်လို့ဆူဒန်ဆန်ဝန်များအဖွဲ့ကပြောပါတယ်တေဆုံးသူကအမျိုးသားတူဖြစ်ပြီးရဲတွေပြစ်လိုက်တဲ့မျက်ရည်ဘုံထည့်တဲ့အိမ်လေဘင်းမှာထိမှန်တေဆုံးခဲ့ရတာကြောင့်အခုဆိုဆူဒန်မှာစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးတေဆုံးရတဲ့ဆန္ဒပြတဲ့အရသား62ဦးရှိပြီလို့ဆရာဝန်များအဖွဲ့ကပြောပါတယ်ဒါပြင်ဒဏ်ရာဆန္ဒပြသူတွေကိုကုသပေးနေတဲ့ဆေးုံဆေးကန်းတွေကိုစစ်တပ်ကထက်တလဲလဲဝင်ရောက်စီးနင်းနေတဲ့ပြင်ဆေးဝန်ထမ်းတွေကိုပါတိုက်ခိုက်နေတယ်လို့လည်းပြောပါတယ် 2019မှာသမရဟောင်းအိုမွန်အယ်ဘတ်ရှာကိုဖြုတ်ချပြီးစစ်ဖက်နဲ့ရက်ဖက်တွဲအုပ်ချုပ်နေရကနေအောက်တိုဘာ25ရက်မှာအာနာသိမ်းခဲ့တဲ့စစ်ကောင်းဆောင်အဘယ်ဖတ်တာအယ်ဘာဟမ်ကိုလူလူကကန့်ကွက်ဆန္ဒပြနေကြတာဖြစ်ပါတယ်။ဇန်နဝါရီ2ရက်မှာတော့စစ်တပ်အာနာသိမ်းပြီးဖမ်းဆီးထိန်းတဲ့ရကပြန်လွှတ်ပြီးယာရုပြန်ပေးထားတဲ့ဝန်ကြီးချုပ်အဗ်ဒူလာဟမ်တော့ကစစ်ဘုတ်ချုပ်ကြီးတွေနဲ့ဒီမိုကရေစီရေးလိုလားသူတွေကြားအောင်မြင်ညှိနှိုင်းမပေးနိုင်တဲ့အတွက်နှုတ်ထွက်ကြောင်းပြောပါတယ်။ကုလသမဂ္ဂကတော့ဆူဒန်ပြည်ထောင်စုဖြည့်ရှင်ကြိုးစားတဲ့အနေနဲ့စစ်ကောင်ဆောင်တွေနိုင်ငံရေးပါတီတွေနဲ့တခြားအဖွဲ့အစည်းအားလုံးဆွေးနွေးပွဲမှာပါဝင်ဖို့အတွက်စနေနေ့မှာပဲဖိတ်ခေါ်ခဲ့ပါတယ
်။စစ်တပ်ကအာဏာသိမ်းတဲ့မာလီနိုင်ငံမှာရွေးကောက်ပွဲကျင်းပမယ့်ရက်ကိုရွှေဆိုင်ဖို့ကြိုးစားနေတဲ့အတွက်ဒါကိုလက်မခံနိုင်ဘူးဆိုပြီးမာလီကိုကြီးမားတဲ့စီးပွားရေးဒဏ်ခတ်ပေးဆွမှုချမှတ်ဖို့အနောက်အာဖရိကနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ ECOWASH ကတင်းငွေနေနေမှာသဘောတူဆုံးဖြတ်လိုက်ပါတယ်။လာမယ့်ဖေဖော်ဝါရီလတဲ့ရွေးကောက်ပွဲကျင်းပဖို့ကနဦးသဘောတူထားပေမဲ့2025ခုဒီဇင်ဘာလတဲ့ကြမှာကျင်းပလို့ကြောင်းမာလီနိုင်ငံအသွင်ကူးပြောင်းရေးအဖွဲ့ကကမ်းလှမ်းလာတာကို ECOWAS နိုင်ငံခေါင်းဆောင်တွေကြားဝိုင်းဝန်းဆွေးနွေးပြီးတဲ့နောက်ဒီဆုံးဖြတ်ချက်ထွက်ပေါ်လာတာပါအခုလိုရွေးကောက်ပွဲရဲ့ရွှေဆိုင်လိုတဲ့အစည်းအဝေးဟာတရားမဝင်အာဏာသိမ်းစစ်အစိုးရကမာလီပြည်သူတွေကိုတစားကန်လှုပ်ထားတာလိုရာကြောင့်ဖြစ်တယ်လို့ECOWAS ဒေသဆိုင်ရာအဖွဲ့ကြီးရဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။မာလီနိုင်ငံအပေါ်ချမှတ်ထားတဲ့တံခါးပိတ်ဆို့မှုတွေထဲမှာချက်ချင်းအကျိုးသက်ရောက်လာမှာကမာလီကိုဝင်ထွက်နေတဲ့နေဆာကိတ်နဲ့လေကြောင်းနယ်နိမိတ်တွေကိုပိတ်ဆို့ထားရေးဖြစ်ပါတယ်။အရေးပေါ်မဟုတ်တဲ့ငွေကြေးလွှဲပြောင်းမှုတွေကိုလည်းရပ်ဆိုင်းထားဖို့ပေါင်းဝင်ပါတယ်။ ECOWAS အဖွဲ့ဝင်နိုင်ငံတွေကဗန်ဒီမှာအပ်ထားတဲ့မာလီနိုင်ငံပိုင်ငွေကြေးကိုလည်းထုတ်ယူသုံးစွဲခွင့်ရမှာမဟုတ်ဘူးလို့အဖွဲ့ဝင်15နိုင်ငံနဲ့ဖွဲ့စည်းထားတဲ့ ECOWAS ကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905ရူကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
် View American တံငမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာကရ ेंजर ဒုက္ခသည်စခန်းမှာတင်းငွေတွေနဲ့ညနေပိုင်းကမီးလောင်မှုဖြစ်ပွားခဲ့တဲ့အတွက်ဒုက္ခသည်9000ကျော်နေရာဆုံးရှုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်မိဟာဒုက္ခသည်စခန်းအမှတ်16မှာစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးဝါရိုင်ထူပြီးတပ်ပလင်မိုးထားတဲ့နေအိမ်အလုံးပေါင်း1200လောက်မိလောင်ကျွမ်းခဲ့ရတယ်လို့ဒုက္ခသည်စခန်းလုံခြုံရေးဆောင်ရွက်နေတဲ့ရဲတပ်ဖွဲ့ကပြောပါတယ်။ညနေ4:40လောက်မှာစလောင်တဲ့မိကို6:00ခွဲလောက်မှာနှိမ့်နိုင်ခဲ့တယ်လို့လည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်များဆိုင်ရာတာဝန်ခံမိုဟာမက်ရှမ်ဆုဒူဇာကတော့အရေးပေါ်လုပ်သားတွေကမိနှိမ့်သက်ပေးခဲ့တာဖြစ်ပြီးစလောင်ကျွမ်းတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့ပြောပါတယ်။မနေ့ကမတ်လဒုက္ခသည်စခန်းမီးလောင်မှုတုန်းကတော့လူ15ဦးသေဆုံးရတယ်လို့လူ9000လောက်အိုးအိမ်တွေဖြစ်ခဲ့ရတာပါဒုက္ခသည်စခန်းမှာမီးလောင်မှုခဏခဏဖြစ်ပေါ်ပေမဲ့မေးဘေးအန္တရာယ်ကာကွယ်ပစ္စည်းတွေမရှိဘူးလို့လည်းဒုက္ခသည်တူကပြောပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကလည်းစခန်းနောက်တစ်ခုမှရှိတဲ့ဒုက္ခသည်တွေအတွက်ဖွင့်ထားတဲ့ COVID ရောဂါကုသရေးဗဟိုဌာနမီးလောင်ပေမဲ့အသေးပြောက်တော့မရှိခဲ့ပါဘူးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာမြန်မာနိုင်ငံဘက်ကလာတဲ့ Ranger 8000ခွဲလောက်ရှိနေတာဖြစ်ပြီး Ranger ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေစီစစ်ပြီးပြန်လည်ခံမယ်လို့ပြောပါတယ်ဒါပေမဲ့ခုချိန်ထိတော့အကောင့်ထဲမပေါ်နိုင်သေးပါဘူ
းနယူးယောက်မြို့ကတိုက်ခန်းတွေအဆောက်အုံကြီးတစ်ခုကိုတနင်္ဂနွေနေ့ကမီးလောင်ကျွမ်းခဲ့ရမှာလူ19ဦးသေဆုံးပြီးအဲ့ဒီထဲမှာကလေးငယ်9ဦးပါဝင်တယ်လို့မိသားဌာနကပြောပါတယ်။မကြသေးသခင်ကဖြစ်ပွားခဲ့တဲ့မီးလောင်ကျွမ်းမှုတွေထဲမှာအဆိုးဝါးဆုံးတစ်ခုအဖြစ်မိသားဌာနကသတ်မှတ်ပါတယ်။နယူးယောက်တိုက်ခန်းမီးကြောက်လူ60ကျော်ဒဏ်ရာပြီး73ဦးကတော့ဆေးရုံပေါ်မှာအရေးပေါ်အခြေအနေကုသနေရပါတယ်။သူတို့တဲကအများစုဟာမိခိုးကြောက်အသက်ရှူကျက်တဲ့ဝေဒနာကိုအပြင်းထန်ခံစားရတယ်လို့နယူးယောက်မိသားဌာန FDNY အကြီးအကဲဒန်နီယာကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။နယူးယောက်မြို့ Bronx အရက်ကနှစ်ဆောင်ပိုင်းတိုက်ခန်းတွင်းမှာမီးလောင်ကျွမ်းတဲ့ဒီမီးကိုမိသားသမား200လောက်နဲ့ငြိမ်းသက်ခဲ့ရတယ်လို့ဆိုပါတယ်။ဒီမီးဟာရှိုမီးလို့မယူဆရပါပဲ။ဘာကြောင့်လောင်ကျွမ်းမှုဖြစ်ခဲ့တယ်လဲဆိုတာကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။
ကူးစက်များဗီဇာပြောင်း Omicron COVID ပိုးသစ်ကြောင့်ကမ္ဘာတစ်လုံးကူးစက်မှုတွေတိုးနေချိန်မှာအိန္ဒိယမှာတော့တနင်္ဂနွေတရက်ထဲမှာလူပေါင်း1000ခွဲကျော်ကူးစက်လာတဲ့အတွက်ပြည်နယ်အစိုးရအများပြားကကန့်သတ်မှုအစ်စ်တွေကိုချမှတ်နေကြပါတယ်။
COVID ဘာရာအာဒမီကတော့ပဲလေဖတ်နေ။ जरूर बिजनेस में
ကာယောဂါကြောင့်ဆုံးရှုံးမှုတွေရှိနေပေမဲ့ကူးစက်မှုတိတ်နေတဲ့ကိုရိုနာဗိုင်းရပ်စ်အကူးစက်မခံရအောင်ကိုယ့်ကိုယ်ကိုကာကွယ်ရမှာဖြစ်ပြီးအစိုးရရဲ့ကိုဗစ်ကာယောဂါဆိုင်ရာကန့်သတ်မှုတွေကိုလက်ခံပါတယ်လို့စီးပွားရေးလုပ်ငန်းရှင်တို့ကပြောသွားတာပါ။အိန္ဒိယအချမ်းသာဆုံးပြည်နယ်ဖြစ်တဲ့မဟာရာရှ်ထရာပြည်နယ်မှာတရအတွင်းကူးစက်သူ 4,000 ကျော်ရှိကြတဲ့ကကျောင်းတွေတက္ကသိုလ်တွေကိုဖက်ဒရီ15ရက်နေ့ထိပိတ်ထားတာဖြစ်ပြီးအခုကူးစက်မှုတိုးလာတဲ့အတွက်ရေကူးကန်တွေအားကစားရုံတွေကိုပါတနင်္လာနေ့ကစပိတ်တော်မှာဖြစ်ကြောင်းကြေညာပါတယ်။ဒါပြန်အလုတ်ခွင်မှာအလုတ်သမားထက်ဝက်တာရုံတက်ခွက်ရှိပြီးကာဝစီအပြည့်ထိုးထားသူတွေကိုသာလာခွင့်ပြုဖို့လည်းညွှန်ကြားထားပါတယ
်။တရုတ်နိုင်ငံကအစာပြိုးဆောင်ရွက်နေတဲ့ OBOR ခေတ်သစ်ပိုလမ်းမစီမံကိန်းမှာတိရိလင်္ကာနိုင်ငံနဲ့ပတ်သက်တဲ့အပိုင်းကိုအမြန်ဆုံးအကောင်အထည်ဖော်ဆောင်ရွက်စေရေးအတွက်တရုတ်နိုင်ငံသားဝန်ကြီးဝမ်ယီဟာတနင်္ဂနွေနေ့ကတိရိလင်္ကာတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပါတယ်။တရုတ်ရဲ့ချင်းငွေနဲ့အခြေခံလိုအပ်ချက်တွေတည်ဆောက်နေတဲ့တိရိလင်္ကာနိုင်ငံဟာနိုင်ငံသားအရန်ငွေကြေးနှဲပါမှုနဲ့အကျွေးထောင်ချောက်တဲကနေပြန်ယုံထဖို့ကြိုးပမ်းနေခြင်းဖြစ်ပါတယ်။မစ္စတာဝမ်ယီဟာသူခီးစဉ်အတွင်းသီရိလင်္ကာသမ္မတဂိုတာဘာယာရာဂျာပက္ဆာဝန်ကြီးချုပ်မဟင်ဒါရာဂျာပက္ဆာတို့နဲ့တွေ့ဆုံပါတယ်။သီရိလင်္ကာနိုင်ငံမှာနိုင်ငံသားအရန်ငွေဒေါ်လာ 1.6 ဘီလီယံအထိကျဆင်းနေပြီး2022ခုနှစ်တည်းသီရိလင်္ကာရဲ့ကျွေးမီကဒေါ်လာ 9 ဘီလီယံကျော်တိရှိလာမှာဖြစ်ပါတယ်။အဲ့ဒီတည်းမှာဇန်နဝါရီလတည်းပြန်ပေးရမယ့်ဒေါ်လာတန်း900တန်းငွေကြေးစာချုပ်နဲ့ဇူလိုင်လတည်းပြန်ပေးရမယ့်1ဘီလီယံအကျွေးတွေပါဝင်နေပါတယ်။သီရိလင်္ကာနိုင်ငံတောင်ပိုင်းဟမ်ဘန်ပူတာမှာပင်လယ်စိတ်ကမ်းတစ်ခုလေရင်ကွင်းတစ်ခုနဲ့နိုင်ငံပတ်လန်းလမ်းမရှိကြီးတစ်ခုတည်ဆောက်ဖို့ရှိပြီးအဲ့ဒီစီမံကိန်းတွေကနေဝင်ငွေပြန်ရမယ့်အခြေအနေမရှိပါဘူး။သီရိလင်္ကာနိုင်ငံဟာဒေဝါလီခံနေပြီလို့ Point Pedro Institute သုတေသီစာဗာနန်တန်ကပြောကြားပါတယ်ခင်ဗျာ။
ထိတ်ထန်ရောက်တဲ့တွင်ဒီကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုရုပ်သံထုတ်လွှင့်ချက်တွေကိုတော့ကျမတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာအသံလွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOE မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook ဆက်မျက်နှာမှာလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။ချင်းပြည်နယ်ကံပက်လက်မြို့အခြေဆိုင်တဲ့စစ်ကောင်စီတပ်ဖွဲ့ဝင်အချင်းချင်းကြားစနေနေ့ကပြစ်ခတ်မှုဖြစ်ခဲ့ပြီးအရာရှိ3ဦးသေဆုံးသွားတယ်ဆိုတာကိုစစ်ကောင်စီဘက်ကအတည်ပြုပါတယ်။မတူပီမြို့နယ်အတွင်းစစ်တပ်ကဖမ်းဆီးသွားတဲ့ရွာသားတွေအနက်10ဦးရဲ့အလောင်းကိုလည်းတင်းင်းကနေနေမှပြန်တွေ့ရတယ်လို့ချင်းကာကွယ်ရေးအဖွဲ့ CDF ကပြောပါတယ်။ချင်းပြည်နယ်ဘက်ကသတင်းရန်ကုန်ကပေးပို့လာပါတယ်။ကိုသားညွန်ဦးပြောပြပေးပါမယ်ရှင်။
ချင်းပြည်နယ်ကံပက်လက်မြို့အတွင်းမှာတပ်ဆွဲထားတဲ့တပ်ထဲမှာဒီမနက်ပိုင်းကပြစ်ခတ်မှုဖြစ်ခဲ့လို့အရာရှိ3ဦးသေဆုံးသွားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတည်ပြုပြောပါတယ်
။ကံပက်လက်မှာမနေ့က10နာရီကွာ17နာရီတောင်ပါအဲ့မှာရှိတဲ့စစ်တီ2ဦးကအဲ့စစ်တီကတော့စစ်စင်ရေးမှာသူပေါင်းရခဲ့တဲ့ဒေသတစ်ခုညာပတ်တည်းသူ့ကိုစစ်ဆေးနေတာရှိတယ်။အဲ့စစ်ဆေးနေတဲ့စစ်တီကပဲအဲ့မှာပြစ်ခတ်တဲ့ချိန်ထင်တော့ဖြစ်သွားခဲ့တယ်။အဲ့မှာအရာရှိ2ဦးတော့ပြေးသွားတာတော့ရှိပါတယ်
။ကံပက်လက်မြို့ကတူကတော့တည်ဆုံသွားတဲ့အရာရှိအလောင်းကိုဒီမနေ့မှပဲရဟယင်နဲ့တည်ဆောင်သွားတယ်လို့ဆိုပါတယ်
။ပုံကြီးကျောင်းမှာနေတဲ့စစ်သားတွေနဲ့ရန်အောင်စစ်တီမှာနေတဲ့စစ်သားတွေအဲ့လိုရန်ဖြစ်ကြတဲ့တိုက်ကြတယ်လို့ကြစ်ကြတယ်လို့တရင်ကထွက်တယ်ဒီမှာ၄ယောက်လောက်ကြားတယ်သူတို့ကဝိတကြုံချက်ချင်းနေကားနဲ့ချက်ချင်းနေအဖွဲ့ကြီးကပြန်ပို့တာသူတို့ရလုံးအင်းဟဲ့ကိုတော့ဒီမှာမဟုတ်တယ်တဲ့ဒီအရာရှိဟဲ့ကိုပဲလေဟဲလီကော်ပတာနဲ့ပြန်ပေးသွားတာ
တပ်ဖွဲ့အတွင်းမှာအထက်အောက်မကြည့်တယ်လို့မနေ့ကပြစ်ခတ်မှုဖြစ်ပွားတာလို့မြို့ကတွေကတော့ပြောပါတယ်ကံပက်လက်မြို့မှာစစ်ကောင်စီတပ်ဖွဲ့တွေဟာစတင်ကြောင်းစီးပွားရေးဘဏ်မြို့နယ်အုပ်ချုပ်ရေးယုံမြို့နယ်အန်တီယုံတို့မှတဆွဲထားကြတာပါကံပက်လက်မြို့မှာဒဇမလဇန်တုံးကလေးကစပြီးတော့စစ်ကောင်စီတပ်နဲ့ကံပက်လက်ကာကွယ်ရေးအဖွဲ့ CDF ကံပက်လက်တို့ကြားတိုက်ပွဲဖြစ်ပွားနေတာပါချင်းပြည်နယ်မတူပီမြို့နယ်ထဲမှာတော့ပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့နဲ့9ရက်နေ့တုန်းကမတူပီမြို့နယ်ကီလုံနဲ့လုံးလော်ရွာကြားမှာစစ်ကောင်စီတပ်နဲ့မတူပီ PDF တို့ကြားတိုက်ပွဲဖြစ်ခဲ့ပါတယ်အဲ့ဒီစီးရီးတင်းမာမှုတွေတွင်ခီးသွွားရွာသားအတော်များများကိုစစ်ကောင်စီဘက်ကဖမ်းဆီးတာခံခဲ့ရတယ်လို့မတူပီ PDF တာဝန်ရှိသူကပြောပါတယ်ဒီကနေ့မနေ့ပိုင်းမှာတော့အဖမ်းဆီးခံရသူတွေရဲ့အလောင်း10လောင်းတွေ့ရှိခဲ့ရတယ်လို့မတူဘီ PDF တာဝန်ရှိသူတွေကဆိုပါတယ
်10လောင်းတွေ့ပြီပေါ့နော်ကျွန်တော်တို့အဲ့ဒီသူတို့စီဆုံးတဲ့သူတွေရဲ့ရွာတွေကိုရေးအချက်လက်တွေတော့ကျွန်တော်တို့လိုက်နေတော့မှအနည်းဆက်ဆုံးကတော့ကျွန်တော်တို့ငလိုင်တို့ဒီလုံးတို့လုံလော်တို့ကြီးရွာတွေလည်းပြပါပါတယ်ခင်ဗ
ျစစ်ကောင်စီပြောခဲ့ရဗိုလ်ချုပ်စောမင်းထွန်းကတော့တည်ဆုံသွားသူတွေဟာတိုက်ပွဲအတွင်းတည်ဆုံသွားတဲ့ CDF အဖွဲ့ဝင်တွေဖြစ်ပြီးတော့တိုက်ပွဲအတွင်းဆက်လက်နေပစ္စည်းတွေတင်းစီရရှိခဲ့တာလို့အခုလိုပြောပါတယ်
အောင်ရနေမှာတော့အဲ့မတူဘီပြက်မှာတော့ရှိတယ် မတူပြရမြောက်ဖွဲ့မီတာပေါင်း2000ကျော်ကအိုင်မှာအချမ်းပဲစေဦးနဲ့ပြတ်ခတ်မှုဖြစ်တယ်သူတို့အနောက်မြောက်ဖက်ဆောက်ပါတယ်သူတို့စီကအလောင်းဒါတာရလိုက်တာရှိတယ်ပြင်ပနတ်ထောက်လည်းမီးရရှိသူတို့စီးလာတယ်ဆိုင်ကယ်ရေးစီးရရှိတာရှိအဲ့ဖြစ်စင်နေရှိတယ်
တဆုံးသူတွေဟာ CDF အဖွဲ့ဝင်မဟုတ်ဘဲနဲ့ခီးသွွားရွာသွားတွေဖြစ်တယ်လို့မတူပြ PDF တာဝန်ရှိသူတူကတော့ညှင်းဆိုပါတယ်
ကျွန်တော် CDF တပ်ဖွဲ့ဝင်တွေတရားမမပါပါဘူးခင်ဗျာဒါစစ်ကောင်စီရဲ့လေညာထွက်သူတက်ပါဒါကျွန်တော်တို့ကြီးရွာတွေမှာနေထိုင်နေတဲ့ခီးသွွားလာနေတဲ့ပြည်သူတွေဖြစ်ပါတယ်ခင်ဗျာ
တပ်ပွဲကာလအတွင်းကီလုံလုံလော်ရွာကိုခီးသွွားနေတဲ့ပြည်သူ9ဦးထက်မနည်းကိုစစ်တပ်ကဖမ်းသွားတယ်လို့မတူပြ CDF ပြည်ညာရေးတာဝန်ရှိသူကဇန်နဝါရီလ9ရက်နေ့ကလေးက view ကိုပြောခဲ့မှုပါတယ်စစ်တပ်ကနေအာဏာထိန်းသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်လအတွင်းချစ်လူမျိုး163ကိုစစ်ကောင်စီတပ်ကတပ်ဖြတ်ခဲ့တယ်လို့ချင်းရရအဖွဲ့ချုပ် ICA ကဇန်နဝါရီလ6ရက်နေ့ရွှေနယ်ထုတ်ပြန်ထားပါတယ်။လက်ရှိမတူပြည်မျိုးနယ်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်တပ်ဖွဲ့တို့ကြားစစ်အရထိတ်တက်ရင်ဆိုင်နေစေပဲလို့မတူပြည် PDF တာဝန်ရှိသူတူကလည်းပြောပါတယ်ခင်ဗျာ
။ကိုသားညုံပြောပြပေးခဲ့တာပါရှင်။ကင်းပြည်နယ်ဘက်ကတိုက်ပွဲတွေအခြေအနေကိုဆက်ပြီးတော့တင်ပြပါမယ်။ကရင်အမျိုးသားအစည်းအရုံးထင်းချုံရမြဝတီခရိုင်နဲ့ဒူပလာယာခရိုင်တဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်အပါအဝင်ပူးပေါင်းတပ်ဖွဲ့တွေပျောက်ကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်စစ်ကောင်စီဘက်ကကရင်ချေးရွာဒီအပေါ်လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေချေးရွာတွေမှာစခန်းချတာတွေကြောင့်ဒေသခံတွေနေရက်မပြန်ရဲဖြစ်နေကြသလိုကော့ဂရိတ်အနီးကချေးရွာတွေလက်နက်ကြီးချီချရောက်ပြီးကြီးရွာသားရှေ့ဦးထက်မနဲ့ထိခိုက်ဒဏ်ရာရထားပါတယ်ဒီသတင်းကိုတော့ VOE သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ကရင်ပြည်နယ်ကရင်မျိုးသားအစည်းအရုံးတပ်မ6ထိန်းချုပ်ရမြဝတီခရိုင်နဲ့ဒူပလာယာခရိုင်ထဲမှာတော့ပျောက်ကြားတိုက်ပွဲတွေဖြစ်နေတယ်လို့စစ်ကောင်စီဘက်ကလည်းနေ့စဉ်လက်နက်ကြီးနဲ့ပစ်နေတာကြောင့်တောင်ရင်မြစ်တလျှောက်မြန်မာဘက်ချမ်းမှာပုန်းခိုနေတဲ့ဒေသခံတွေနေရက်မပြန်ရဲကြသေးတာထောင်ကနန်းနဲ့ရှိနေပါသေးတယ်ဒူပလာယာခရိုင်ကော့ကရိတ်မြို့နယ်ဘက်မှာတော့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဒေသခံ2000ထက်မနည်းထွက်ပြေးနေရပြီးကျေးရွာသား10ဦးခန့်ဒဏ်ရာရခဲ့တယ်လို့လည်းဒုက္ခသည်တွေကိုအကူအညီပေးနေသူတို့ကပြောပြပါဗျ
။မင်းလက်ပံရွာနောက်လူကြီးသူလေးနောက်တီမေဝါကီပေါ့နော်။အဲတချို့နေရာတော့လီကီကောအဲ့ဒီကနေပြောဆစ်ဆောင်တဲ့သူတွေကဒီမက်ကော့ဗင်းတရက်ပတ်ဘက်ဒီပလူကြီးတံကြီးကမှာအခုချိန်လေးရှိနေသေးရပေါ့နော်။သူတို့အားလုံးစုစုပေါင်းအဲ့တမှာ1950ပတ်ဝန်းကျင်လောက်ရှိနေသေးတယ်။ကော့ကရီဘက်မှာလည်းလက်နက်ကြီးနဲ့ပြလို့ရွာသားတွေ2000ကျော်လောက်ပေါ့နော်စစ်ဆောင်နေရတယ်။အဲစစ်ဆောင်နေရတယ်နောက်ပြီးတော့လက်နက်ကြီးနဲ့ပြလို့ရွာသား10000လောက်လည်းအထိကတင်ရအောင်အဲ့ဒီအချိန်ကြီးရောက်ဒီကကတူကြီးကလည်းအခုချိန်ထိပြန်လို့မရသေးဘူးပေါ့။သူတို့တွေကပြန်လို့ဟိုမရလည်းအဓိကအဖြစ်ဘလူးလေးဘလူးကြီးတီမရော်ကီရွာကကတူကြီးပေါ့။ဆိုတော့အဓိကအဖြစ်သူတို့ရွာတွေမှာစစ်တပ်ကစခန်းထိုင်ထားတယ်ပေါ့နော်စခန်းထိုင်ထားတဲ့သူတို့ကပြန်လို့မရသေးဘူးပြန်လို့လည်းမရသေးဘူးအခုချိန်ကြီးသူတို့ကမရှိနေဘူးလေ
ဒူပလိုက်ယာခရိုင်ကော့ကရိတ်မြို့အနီးတစ်ဝိုက်ကကျေးရွာတွေဖြစ်တဲ့မြို့ဟောင်းကော့နွဲ့အန်ကလော်ရွာတစ်ကုံကျက်စလိကုံဒရန်ကူးရေလဲကျွန်းစတဲ့ကျေးရွာတွေကစစ်ဘေးရှောင်2000လောက်ကတော့နေသက်တွေကိုမရောက်ပဲနီးစက်ရတောတောင်တွေထဲမှာပဲပေါအောင်နေထိုင်နေရပါတယ်ဇန်နဝါရီလ9ရက်နေ့ညကကော့ကရိတ်မြို့အနီးအာရှလမ်းမှာလောင်စာစီကားတစ်စီးကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကပျောက်ကြားပစ်ခတ်မှုလုပ်ခဲ့ပါတယ်။ဇန်နဝါရီလ10ရက်နေ့မှာတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ကော့ကရိတ်မြို့အနီးကကျေးရွာတွေကိုပစ်ခတ်ခဲ့တာကြောင့်ကျေးရွာသားတွေထိခိုက်ဒဏ်ရာရရှိခဲ့ပြီးထွက်ပြေးနေရတယ်လို့လည်းကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့နဲ့အတူပျောက်ကြားတိုက်နေတဲ့ပူးပေါင်းတပ်ဖွဲ့ကခေါင်းဆောင်တူဦးကလည်းပြောပြပါဗျာ။အဲ
ဒီကျွန်တော်တို့လေးဘူးကန်တက်ကတက်ဆွေးတဲ့နေရာနေဘူးကန်ကုန်းလို့ခေါ်တာတက်ဆွေးတဲ့နေရာရဲ့ဟိုခလာရ69ကနေရောရဲ့120နဲ့ရန်တန်းပြစ်တာပေါ့နော်ရွာသားတွေထိခိုက်တယ်လို့သိရတယ်။ဟုတ်ကဲ့ဒီနေ့အဲ့ဒါကိုချိတဲ့ရွာတွေရွာတွေကဆစ်ကြီးတွေတော့များလာတယ်။အဲ့ဒီရွာတွေဒီကွန်နွဲအုပ်စုပေါ့ကွန်နွဲအုပ်စုကြီးရွာတွေအဲ့မှာရှိတဲ့ကမိုင်ကုန်းတို့အန်ဖန်ကြီးတို့အဲ့ဒီရွာတွေအကုန်လုံးထွက်ပြေးနေရတယ်
ဇန်နဝါရီလ10ရက်နေ့ကစစ်ကောင်စီဘက်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးတွေကကော့ကရိတ်တောင်ပိုင်းမြို့ဟောင်းရွာဘက်ကိုကျရောက်ပောက်ကွဲခဲ့ပြီးဘုံကြီးကျောင်းတစ်ကျောင်းနဲ့လူနေအိမ်3လုံးထိမှန်ပြီးပျက်စီးခဲ့ရတယ်လို့အရက်သားတည်သူ10ဦးဒဏ်ရာရရှိခဲ့တယ်လို့လည်းစစ်ဘေးရှောင်နေသူတွေကိုအကူအညီပေးနေသူတွေကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကကရင်ပြည်နယ်မြဝတီခရိုင်တဲက၄ကေကောမြို့တက်တဲကိုစစ်ကောင်စီတပ်တွေကဝင်ရောက်ခဲ့ပြီးလွှတ်တော်အမတ်9ဦးနဲ့အကြမ်းမဖက် CDN လုံနေတဲ့ဝန်ထမ်းတွေအပါအဝင်လူ20ကျော်ကိုဖမ်းဆီးသွားခဲ့တာကြောင့်ဒ ဒီမှာလာစံငါးရည်နေကစပြီးကရင်မျိုးသားလွတ်မြောက်ရေးတက်ကရင်မျိုးသားကာကွယ်ရေးတက်ပြည်သူကာကွယ်ရေးတက်တင်နဲ့တိုက်ပွဲတွေဖြစ်နေတာပါနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဗုံးကျဲတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်2000ထက်မနည်းဟာတောထောင်နေတဲ့မှာကိုတောင်ရင်းမြစ်အနီးမှာကိုထိုင်းနိုင်ငံဘက်ကတပ်ပြေးခေါ်လုံခဲ
င်းမာတွေကိုဆက်ပြီးတော့တင်ပြပါမယ်။အာဖဂန်ဒုက္ခသည်တွေကိုမှတ်ပုံတင်ဆင်သွင်းပြီးသူတို့ရဲ့ခံစားခွင့်တွေနဲ့အကာအကွယ်ပေးရေးအတွက်အသီးအမှတ်ပြုကပ်ပြားတွေထုတ်ပေးရေးပါကစ္စတန်ဘက်ကလက်နက်ကြီးဆောင်ရွက်ခဲ့တဲ့စီမံကိန်းပြီးဆုံးသွားပါပြီ။ဂျီနီဗာကနေ VOA အတွက်လီဆာရှလိုင်းပေးပို့ထားတဲ့သတင်းဆောင်မကိုနားဆင်ပါရှင်။ကုလသမဂ္ဂဒုက္ခသည်များဆက်ရာအေဂျင်စီ UNHCR ရဲ့အထောက်ပံ့နဲ့ပါကစ္စတန်ဆိုးရရဲ့စီမံကိန်းကို AB လလယ်ပိုင်းမှာစတင်ခဲ့တာပါမှတ်ပုံတင်စီမံကိန်းနဲ့အာဖဂန်ဒုက္ခသည်တိတိတမ၄သန်းလောက်ရဲ့အချက်လက်တွေကိုဆန်းစစ်နိုင်ခဲ့ပါတယ်ဒီဆောင်ရွက်ချက်ဟာဆိုရင်ဆင်းနှစ်တာအတွင်းပါကစ္စတန်တွင်းကဒုက္ခသည်တွေရဲ့အခြေအနေကိုပထမဆုံးအကျယ်ပြန့်ဆုံးစစ်ဆေးနိုင်ခဲ့တာဖြစ်ပါတယ်ဒုက္ခသည်တွေကိုတရားဝင်အသိအမှတ်ပြုပြီးလူသားချင်းစာနာမှုအကူအညီတွေနဲ့တခြားသောခံစားခွင့်တွေရရှိစေမဲ့အသည့်အမှတ်ပြုကတ်တွေထုတ်ပေးတာဖြစ်တယ်လို့ UNHCR ပြောခွင့်ရဘာဘာဘဲလော့ချ်ကပြောပါတယ
် The new identity cards are essential protection tool for our
Afghan ဒုက္ခသည်တွေကိုကာကွယ်ပေးရေးအတွက်အခုအသည့်အမှတ်ပြုကပ်ပြားသည်တွေကအရေးပါတဲ့စွမ်းအချက်ဖြစ်ပါတယ်။ကျန်းမာရေးနဲ့ပညာရေးခံစားခွင့်တွေဗဏ္ဍာရေးဝန်ဆောင်မှုတွေရရှိမှာပိုပြီးမြန်ဆန်ပေးခွင့်မှုရှိစေပါတယ်။ဒီလိုဆောင်ရွက်မှုဟာဆိုရင်အာဖဂန်ဒုက္ခသည်တွေအတွက်အထူးတလဲကာကွယ်ပေးဖို့လိုအပ်ချက်တွေကိုလည်းဖော်ထုတ်နိုင်တဲ့အခွင့်အရေးလည်းဖြစ်ပါတယ်
။အော်ဂေါလာအတွင်းမှာတာလီဘန်တို့အာဏာရယူပြီးနောက်ပိုင်းပါကစ္စတန်ကိုထွက်ပြေးလာတဲ့အာဖဂန်ဒုက္ခသည်3သိန်းကျော်ရှိကြောင်း UNHCR ကပြောဆိုထားပါတယ်။နိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာပြီးဌာနေပြန်ပို့ခံရနိုင်တဲ့အာဖဂန်ဒုက္ခသည်တွေရဲ့အခြေအနေဟာမရေမရာဖြစ်နေတာပါ။အာဖဂန်နစ္စတန်ဟာကမ္ဘာပေါ်မှာလူသားချင်းစာနာမှုဆိုင်ရာအခက်အခဲအဆိုးရွားဆုံးကြုံတွေ့ရတဲ့နိုင်ငံတစ်ခုဖြစ်လာနေကြောင်းလဲကုလသမဂ္ဂကသတိပေးထားပါတယ်။လူဦးရေရဲ့ထက်ဝက်ကျော်ဖြစ်တဲ့လူပေါင်း24.4သန်းဟာအရေးပေါ်အသက်ကယ်လူသားချင်းစာနာမှုအကူအညီတွေလွတ်နေကြောင်းလဲပြောဆိုထားပါတယ်။နိုင်ငံတွင်းမှာပဲအိုးအိမ်ဆွန့်ထွက်ပြေးရသူအာဖဂန်9သန်းကျော်ရှိပြီးအချိန်တိုအတွင်းအိမ်ပြန်နိုင်မဲ့အခြေအနေကလည်းသိမ့်မရှိဘူးလို့ပြောပါတယ်ပြီးခဲ့တဲ့နှစ်အတွင်းပါကစ္စတန်နိုင်ငံတဝမ်းမှာဒုက္ခသည်စီးစစ်ရေးနေရာ40ကျော်စီစဉ်ဆောင်ရွက်ခဲ့ကြောင်းဝေးလံခေါင်တည်တဲ့ဒေသတွေမှာနေထိုင်ကြတဲ့အာဖဂန်ဒုက္ခသည်တွေကလည်းဒုက္ခသည်စီးစစ်ရေးကားတွေနဲ့ရှာဖွေခဲ့ကြောင်းယွန်းနိတ်ဆီယာပြောခွင့်ရဘာလော့ချ်ကပြောပါတယ်အာဖဂန်ဒုက္ခသည်တွေကိုစီးစစ်ဆင်းသွင်းရတဲ့ရည်ရွယ်ချက်ကိုရှင်းပြတဲ့လူလူကြားသတင်းဖြန့်ဝေတာကိုလည်းဆောင်ရွက်ခဲ့ပြီးဒီလိုလုပ်ခဲ့တာကြောင့်ဒုက္ခသည်စီးစစ်ဆင်းသွင်းတဲ့လုပ်ငန်းစဉ်မှာအများပြပါဝင်ခဲ့ကြတယ်လို့လည်းသူကပြောပါတယ
် Among them there were 200,000 children under the age of 5 who were registered
ဒီထဲမှာဒုက္ခသည်မိဘတွေနဲ့သူဆင်းသွင်းရတဲ့အသက်5နှစ်ယောက်ကလေးငယ်2သိန်းရှိပါတယ်အခုချိန်ထိဒုက္ခသည်အသိမပြု smart card 9သိန်းကျော်ထုတ်ပေးခဲ့ပြီဖြစ်ပါတယ်ကျန်တဲ့ကတ်တွေကတော့2022ခုနှစ်အစောပိုင်းမှာထုတ်လုပ်ဖြန့်ဝေပေးမှာဖြစ်ပါတယ်ဒီကတ်ပြားတွေက2023ခုနှစ်ဇွန်လ30ရက်နေ့ထိတက်တန်းရှိပါတယ်
။အာဖဂန်ဒုက္ခသည်တွေကိုထောက်ပံ့ရေးနဲ့ကာကွယ်ပေးရေးလုပ်ငန်းစဉ်တစ်ခုလည်းဖြစ်ပါတယ်လို့ပြောခွင့်ရဘာလော့ချ်ကပြောပါတယ်။ဒုက္ခသည်တွေရဲ့အကြောင်းအသေးစိတ်အချက်လက်တွေပို့ပြီးစုဆောင်းရရှိမှုဟာဆိုရင်အစိုးရအတွက်ရောအကူအညီပေးရေးအဖွဲ့တွေအတွက်ပါဒုက္ခသည်တွေအတွက်ပို့ပြီးတင့်တော်ကောင်းမွန်တဲ့အထောက်အပံ့တွေပေးအပ်နိုင်စေမှာဖြစ်ကြောင်းလည်းသူကပြောပါတယ်။အာဖဂန်နစ္စတန်မှာအခြေအနေတွေတိုးတက်ကောင်းမွန်လာတဲ့အချိန်ရောက်ရင်ဌာနေပြန့်ဖို့ဆုံးဖြတ်တဲ့ဒုက္ခသည်တွေကိုကူညီထောက်ပံ့နိုင်ရည်အတွက်လည်းအထောက်အကူဖြစ်စေမယ်လို့ UNHCR ပြောခွင့်ရကပြောပါတယ်ရှင်။အမေရိကန်ပြည်ထောင်စုကိုရောက်ရှိလာကြတဲ့ဒုက္ခသည်တွေအခြေအနေကိုဆက်ပြီးတော့တင်ပြပေးပါမယ်။အမေရိကန်ကိုရောက်လာသူဒုက္ခသည်တော်များများဟာအလုတ်ကန်ရဖို့ကြွန့်ကျင်တဲ့အရေးအသွေးအားနည်းတတ်ကြပါတယ်။ဒီလိုလူတွေအလုတ်ကန်ရရည်တစ်ဖက်တစ်လမ်းကဂျိုးပန်းတဲ့အနေနဲ့ရှီကာဂိုမြို့မှာဆယ်ကျော်သက်ရွယ်မိန်းကလေးတစ်ယောက်ကဒေသခံအကူအညီပေးရေးအဖွဲ့အစည်းတွေနဲ့အတူဒုက္ခသည်တွေကိုဆက်ချုပ်သင်တန်းပေးပြီးတော့ကူညီပေးနေပါတယ်။ဒီအကြောင်း VOA သတင်းတောက်ခူဆွန်ခန်ရဲ့သတင်းဆောင်ပါကိုကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင်။
So this is another
ဒါကလက်ဖြားပွားဒီဇိုင်းအမျိုးသမီးအင်ကြီးနောက်တစ်မျိုးပါနင်းနေတော့တွန့်ကျင်းနေပါတယ်ကျမကတော့အယောင်နှုတ်တွေကိုပဲရွေးထားတယ်နွေဦးရသည်အတွက်ပိုးပြီးတင့်တော်တဲ့ fashion လို့ထင်ပါတယ်လေပင်ပေါက်ကလည်းခြေပြီးတရိကံပုံပါ
ชิคาโกမြို့ကအမှုပညာကျောင်းဆင်းအသက်18နှစ်အရွယ်နူရင်းခန်းဟာအင်ကြီးဒီဇိုင်းနဲ့အထည်ချုပ်လုပ်ငန်းမှာနှစ်မြုပ်ထားသူပါ
In sophomore year I took up fashion merchandising
အထည်ချုပ်ကျောင်းသူဘဝဒုတိယနှစ်ကစပြီးအဝတ်စား fashion design ပညာကိုသင်ယူခဲ့ပါတယ်ပြီးတော့အမှုပညာကျောင်းမှာ fashion design ဘာသာရပ်ကိုဆက်ပြီးလေ့လာခဲ့တာပါဒီပညာကျောင်း fashion လုပ်ငန်းကိုပို့ပြီးတော့ဆရာထက်တန်လာပါတယ်
စိတ်ဆန္ဒပြင်းပြတဲ့အတိုင်း2019ခုနှစ်မှာပဲ All Sorts ဆိုတဲ့အဝတ်အထည်ကုမ္ပဏီတစ်ခုကိုစတင်တည်ထောင်ခဲ့ပြီးချီကာဂိုမြို့ရောက်ဒုက္ခသည်အမျိုးသမီးတွေဝင်ငွေရရေးဒေသခံပရဟိတအဖွဲ့အစည်းတွေနဲ့လက်တွဲကူညီခဲ့တာပါ
At All Sorts our mission is
to make all sorts community ရည်ရွယ်ချက်ကတော့ American Pirangsu ကိုရောက်လာကြတဲ့ဒုက္ခသည်အမျိုးသမီးတွေသူတို့ရဲ့မိသားစုတွေအတွက်ရေရှည်ဝင်ငွေရနိုင်မှုဖြစ်ပါတယ်အဲ့ဒီအတွက်သူတို့ကိုဒီအဝတ်ထည်ဒီဇိုင်းချုပ်လုပ်တဲ့တင်တန်းပေးနေတာပါ
သူရဲ့ All Sorts community အနေနဲ့ Chicago မြို့အခြေစိုက်ဒုက္ခသည်များကူညီရေးအဖွဲ့ ICN အနေနဲ့ပူးပေါင်းပြီးအမျိုးသမီးဒုက္ခသည်တွေအတွက်အပတ်စဉ်တိုင်းဆက်ချုပ်တင်တန်းတွေပေးနေပါတယ်အဲ့ဒီဒုက္ခသည်အမျိုးသမီးတွေကလည်းမိသားစုအိမ်သားတွေနေစဉ်အသုံးပြုကြတဲ့မိဖို့ကြောင့်မှအသုံးပြုတဲ့ဟင်းချင်ရင်ဝတ်တဲ့အဝတ်တွေလက်ခုတွေစပွဲကင်းတွေဟင်းပကံတွေတင်တဲ့အဝတ်တွေနဲ့တခြားအဝတ်အထည်တွေကိုလည်းချုပ်တက်အောင်လေးလာသင်ယူကြပါတယ်အဲ့ဒီလိုချုပ်ပြီးနောက်ရက်ွက်ဈေးမှာရောင်းချကာသူတို့ကိုလှူအားကငွေ All Sorts ကုမ္ပဏီကပေးတယ်လို့ website မှာလည်းတင်ပေးထားပါတယ်အဲ့ဒီလိုရောင်းရတာကိုဆက်လက်လှုံ့ဆော်ပြီးတော့ရရှိလာတဲ့ငွေကြေးတွေကိုတင်နန်းအစီအစဉ်အတွက်ပြန်လည်ရင်းနှီးမြှုပ်နှံပေးထားပါတယ်။တချို့ဒုက္ခသည်အမျိုးသမီးတွေဟာတင်နန်းအစီအစဉ်ပြီးစီးသွားလို့အထည်အမှားတွေရပြီးအိမ်ကနေတောင်ချုပ်ပေးနေကြပါတယ်။ချီကာဂိုမြို့အခြေစိုက်ဒုက္ခသည်များကူညီရေးအဖွဲ့ ICNA အနေနဲ့လည်းအဲ့ဒီအမျိုးသမီးတွေကိုအဝတ်အထည်ထုတ်လုပ်တဲ့လုပ်ငန်းတွေမှာအချိန်ပြည့်အလုပ်ရအောင်အကူအညီပေးခဲ့တယ်လို့ဒါရိုက်တာအတဲရကတ်စမီကပြောပါတယ်။
I connect them with that organization.
သူတို့အထက်ချုပ်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီး interview တွေလုပ်ပေးခဲ့ပါတယ်။ကံကောင်းစွာပဲကျမတို့တင်နန်းပေးခဲ့သူတွေကတချို့အဲ့ဒီနေရာတွေမှာအလုပ်ရကြပါတယ်။ဒါဟာနှစ်ဦးနှစ်ဖက်အောင်မြင်မှုလို့ထင်ပါတယ်။ကျမတို့တင်နန်းကဒုက္ခသည်အမျိုးသမီးတွေအဲ့ဒီလိုမျိုးအောင်မြင်မှုတွေရတော့ဝမ်းသာတာပေါ့ရှင်။
တင်နန်းတက်ထားကြသူတွေကအများစုဟာသူတို့လောက်အတွက်ဘဝမှာပထမဆုံးအချိန်ဝင်ငွေကိုတော့ရရှိခဲ့ကြပါတယ်။ဘယ်ဒီဟာအဒီလေးဆိုရင်မိုရိုကိုနိုင်ငံကနေ2018ခုနှစ်ကအမေရိကန်နိုင်ငံကိုရောက်ရှိခဲ့ပြီးမနစ်ကဆက်ချုပ်တင်နန်းတက်ခဲ့ပါတယ်။ခင်မွန်းတဲ့ဆုံးပြီးနောက်ကြံရှိတဲ့ကလေး3ယောက်ကိုသူ့ကိုယ်ပိုင်ဝင်ငွေနဲ့တောင်ထောက်ပံ့နိုင်နေပါပြီ။သူဟာအခုဆိုရင်ဒေသဆိုင်ရာလူမှုရေးအဖွဲ့အစည်းတစ်ခုမှအလုပ်လုပ်ရင်းနဲ့မိဖို့ကြောင့်အချက်ပြုတ်လုပ်သူတွေအတွက်ယူနီဖောင်းတွေချုပ်ပေးနေရပါတယ်။သူ့ကိုဒီလိုတင်နန်းတက်ထားရတာပျော်သလားလို့မေးတော့သိပ်ပျော်ပါတယ်လို့ဖြေပါတယ်။
Are you happy that you took this class?
Yeah, this very happy.
အခုမြင်ရတဲ့တင်နန်းမှာတင်နန်းသူ6ဦးရှိပြီးသူတို့ထဲကတယောက်ကတော့မြန်မာနိုင်ငံကလာတဲ့ဒေါ်ခင်ခင်သေးဖြစ်ပါတယ်။သူကဆက်ချုပ်နီးနာတွေနဲ့ဒီဇိုင်းအသစ်တွေကိုသင်ယူနေပါတယ်။သူ့နိုင်ငံကဒုက္ခသည်အမျိုးသမီးတွေကိုလည်းဒီတင်နန်းနဲ့ပတ်သက်ပြီးထောက်ခံပြောဆိုပါတယ
်။ Yeah, good program. I like it.
ဒီလိုအခြေအနေတွေပေါ်မှာချီကာဂိုမြို့အခြေစိုက်ဒုက္ခသည်များကူညီရေးအဖွဲ့ ICNA ရဲ့ဒါရိုက်တာကဂုဏ်ယူပြောဆိုလေးရှိပါတယ်။
And I think it definitely
tomorrow ain't lo tin nan pay lite de twet tharo ha ko 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 yong chi mu ti saung nai de lo tin mar de tharo ha ko a ko ko nai ne so de sait khon a ri to bwa la ba de tharo a ni ne ko a ko ko zin nai mar de
afghanistan nai nga ma taliban apwe a na pyan le ya shi ke pi de naw american ko yauk shi la ja de dukkha theri a twet a ku nyi pe nai bu le pyin sin ni ba de ICNA director kasami ka do လာမဲ့ဆက်ချုပ်တင်နန်းတွေမှာအာဖဂန်အမျိုးသမီးတွေပါဝင်တက်ရောက်ဖို့ဆက်သွယ်လာလိမ့်မယ်လို့မျှော်လင့်ထားကြောင်းပြောပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်ပြည်စုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင် VOA American အသံရဲ့2022ခုနှစ်ဇန်နဝါရီလ10ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ3249တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်စီစဉ်မှာတော့မြန်မာပြည်ကပေးစာသတင်းတွေတဲကတုတ္တထူးခြားစံပြသတင်းများအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပါမယ်ရှင်။အခုရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။ဒီသတင်းပတ်မှာတော့အသွင်ကူးပြောင်းရေးကာလတရားမျှတမှုနဲ့မြန်မာအကြောင်းပြည်သွင်းနိုင်ငံဆွေးနွေးတင်ပြထားပြီးမိုင်းချင်းနိုင်ကူညီတင်ဆက်ထားပါတယ
်အားလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေအသွင်ကူးပြောင်းရေးကာလတရားမျှတမှုအကြောင်းကိုတင်ပြပေးခြင်းပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအတွင်ကူပြောင်းရေးကာလတရားမျှတမှု Transitional Justice လို့ဆိုလိုက်ရင်အမျိုးသားပြန်လည်တည်မြဲရေး National Reconciliation အတွက်အဟံတားဖြစ်မယ်လို့မြင်တတ်ကြတာဟာမြန်မာနိုင်ငံမှာမှမဟုတ်ပဲကမ္ဘာမှာလည်းရှိကြတာပါပဲတကယ်တော့တရားမျှတမှုဟာအမျိုးသားပြန်လည်တည်မြဲရေးအတွက်အခြေခံလိုအပ်ချက်ဖြစ်နေတယ်ဆိုတာကိုမမြင်ကြလို့အခုလိုပြောကြတာလို့ယူဆပါတယ်လို့ဆရာမမတ်တီတာစံချောင်းက2019ခုနှစ်ဖေဖော်ဝါရီလထုတ်ခရီးနာမဲ့ကစင်းမှာဖော်ပြခဲ့တယ်ဂဒီပါကားလိပ်သစ်ဖွင့်နိုင်ဖို့လိုအပ်နေတဲ့တရားမျှတမှုဆိုတဲ့ဆောင်းပါးအစမှာရေးသားထားပါတယ်ဒါဆိုရင်အသွင်ကူးပြောင်းရေးကာလတရားမျှတမှု Transitional Justice ဆိုတာဘာလဲလေ့လာကြည့်ရအောင်ပါအသွင်ကူးပြောင်းရေးကာလတရားမျှတမှုဆိုတာအတိတ်ကပဋိပက္ခတွေအတွင်းမှာအကြမ်းဖက်ရက်စက်မှုတွေစနစ်တကျနဲ့ကြဲကြဲပြန့်ပြန့်လူခွင့်ရချိုးဖောက်မှုတွေကြောင့်ထိခိုက်ခံစားရသူတွေကိုကုစားပေးနိုင်ဖို့နဲ့နိုင်ငံရေးအသွင်ကူးပြောင်းရေးမှာကောင်းမွန်တဲ့ဖြစ်စဉ်တွေဖန်တီးပေးနိုင်ဖို့ချင်းကပ်တဲ့နည်းလမ်းပဲဖြစ်ပါတယ
် Transitional Justice ဆိုတဲ့ဝေါ်ဟာရဟာဒုတိယကမ္ဘာစစ်ကြီးပြီးတဲ့ကာလမှာဥရောပမှာပေါ်ပေါက်ခဲ့တဲ့အပြစ်ပြဆိုင်ရာစစ်ခုံရုံးဖြစ်တဲ့ဂျာမနီနိုင်ငံကနူရင်ဘတ်တရားရုံးနဲ့အာရှအရှေ့ပြားဂျပန်နိုင်ငံကတိုကျိုတရားမျှတမှုတရားရုံးတွေကနေထွက်ပေါ်လာခဲ့အသွင်ကူးပြောင်းရေးကာလတရားမျှတမှုဟာ1980ကာလတဝိုက်မှာပိုးပြီးအချိန်ရတွင်ကျလာတာကိုတွေ့ရပါတယ်1980နဲ့1980ပြည့်ကာလတွေမှာအသွင်ကူးပြောင်းရေးကာလတရားမျှတမှုဟာရာဇဝတ်ကျွလွန်သူတွေကိုတရားမျှတမှုအတွက်ဥပဒေအရအပြစ်ပေးရေးယူရေးနဲ့လူခွင့်ရေးမြင့်တင်ရေးတို့အတွက်ဥတီဆောင်ရွက်ခဲ့တာကိုတွေ့ကြရမှာပါဒါပေမဲ့1980နောက်ပိုင်းနဲ့1990အစောပိုင်းကာလတွေမှာတော့အသွင်ကူးပြောင်းရေးကာလတရားမျှတမှုရဲ့သဘောတရားဟာပြောင်းလဲလာတာကိုတွေ့ရပါတယ်။နိုင်ငံရေးအသွင်ကူးပြောင်းမှုတည်ငြိမ်ရေးအတွက် Transitional Justice ကိုထည့်သွင်းစဉ်းစားလာတာကိုတွေ့ရမှာဖြစ်ပါတယ်။အမှန်တကယ်တော့ Transitional Justice သဘောတရားဟာကျွလွန်ခဲ့သူတွေအနေနဲ့အမြင့်မှန်ရပြီးသူတို့လောက်ရက်တွေအတွက်ဝန်ခံတောင်းပန်မယ်ဆိုရင်တတခွင့်ကြေအေးခွင့်ရနိုင်တဲ့အခွင့်အလမ်းတွေလည်းရှိပါတယ
်။နောက်ပိုင်းမှာတော့အသွင်ကူးပြောင်းရေးကာလတရားမျှတမှုလုပ်ငန်းစဉ်မှာအမှန်တရားဖော်ထုတ်ရေးကော်မရှင် True Commission တွေပေါ်ပေါက်လာပါတယ်။အမှန်တရားဖော်ထုတ်ရေးကော်မရှင်ဆိုတာကတော့အတိတ်ကာလမှာကျူးလွန်ခဲ့တဲ့အကြမ်းဖက်မှုလူခွင့်ရေးချိုးဖောက်မှုတွေကိုလေ့လာစုံစမ်းပြီးတွေးကြည့်ချက်တွေကိုမှတ်တမ်းတင်ဖို့ကျူးလွန်ခြင်းခံရသူတွေကိုကုစားဖို့နဲ့နောက်တစ်ကြိမ်အဖြစ်ဆိုးတွေမကြုံရလေအောင်အကာအကွယ်ပေးနိုင်ဖို့အကြံပြုချက်တွေထုတ်ပြန်ပေးဖို့ရည်ရွယ်ပါတယ်။1983မှာအာဂျင်တီးနာ1990မှာချီလီ1995မှာတောင်အာဖရိကနိုင်ငံတွေမှာအသွင်ကူးပြောင်းရေးကာလတရားမျှတမှုရဲ့သင်္ကေတအဖြစ်အမှန်တရားဖော်ထုတ်ရေးကော်မရှင်တွေပေါ်ပေါက်လာတာဟာထင်ရှားတဲ့ဖြစ်ရပ်တွေဖြစ်ပါတယ်။အသွင်ကူးပြောင်းရေးကာလတရားမျှတမှုရဲ့အဓိကရည်ရွယ်ချက်ကတော့လူခွင့်ရေးချိုးဖောက်ခံရလို့နာကျင်ထိခိုက်ခံစားရသူတွေရဲ့ဂုဏ်သိက္ခာကိုအတိမတ်ပြုပေးဖို့နဲ့ပြန်လည်ကုစားပေးဖို့ကျူးလွန်သူတွေကိုဖော်ထုတ်အေးအေးယူဖို့နဲ့နောက်တစ်ကြိမ်လူခွင့်ရေးချိုးဖောက်မှုတွေမဖြစ်ပွားရလေအောင်အကာအကွယ်ပေးဖို့ဖြစ်ပါတယ်။အသွင်ကူးပြောင်းရေးကာလတရားမျှတမှုချင်းကပ်တဲ့ပုံစံတွေကတော့တနိုင်ငံနဲ့တနိုင်ငံမတူညီကြပါဘူး။ရေးပူအားအဖြစ်ကတော့အဓိကတာဝန်ရှိသူတွေကိုဖော်ထုတ်ပြီးတရားဥပဒေအရအပြစ်ပေးတာ အဖြစ်မှန်တွေကိုစုံစမ်းဖော်ထုတ်မှတ်တမ်းတင်တဲ့အမှန်တရားဖော်ထုတ်ရေးဖြစ်စဉ်ထိခိုက်နစ်နာသူတွေကိုပြန်လည်ကူစားတာရော်ကြီးပေးတာဒီအစည်းအဝေးမှာတော့တဦးချင်းဒါမှမဟုတ်အစုအဖွဲ့လိုက်ကိုပစ္စည်းငွေကြေးပေးရတာတွေအောက်မေ့ဘွယ်အခမ်းအနားတွေလုပ်ပေးပြီးအသိမှတ်ပြုတာတွေတင်ရိုးညွန်းနှန်းတွေမှာထည့်သွင်းရေးဆွဲပြီးကလေးတွေလူငယ်တွေကိုလေ့လာစေတဲ့အစည်းအဝေးတွေပါဝင်ပါတယ်
ကျမတို့မြန်မာနိုင်ငံမှာလည်း2010ပြည်နှစ်မှာစစ်အုပ်ချုပ်ရေးကနေဒီမိုကရေစီစနစ်စီကူးပြောင်းတဲ့အသွင်ကူးပြောင်းရေးတရက်စတင်ခဲ့တယ်လို့ဆိုနိုင်ပါတယ်2015ရွေးကောက်ပွဲအနိုင်ရပြီးအစိုးရဖြစ်လာတဲ့ NLD လက်ထက်မှာဒေါက်ဆန်းစုကြည်ဦးဆောင်ပြီးအမျိုးသားပြန်လည်ရင်ကြားစီရေးကိုဖော်ဆောင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအမျိုးသားရင်ကြားစီရေးလမ်းစဉ်မှာအသွင်ကူးပြောင်းရေးကာလတရားမျှတရေးဆောင်ရွက်ချက်ကိုတော့မတွေ့ရပါဘူး။ဒါကြောင့်လည်းမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာမပြည့်စုံဘူးလို့ဝေဖန်ခဲ့တာတွေရှိခဲ့ပါတယ်။အသွင်ကူးပြောင်းရေးကာလတရားမျှတမှုဟာလိုအပ်ပါသလား။အရေးကြီးသလားဆိုတာကိုပန်မြန်မာအဖွဲ့စတင်တီထောင်သူတဦးလည်းဖြစ် Pan International အဖွဲ့ကြီးရဲ့အကျဉ်းချစာရေးဆရာများကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့စာရေးဆရာမမတ်တီတာစန်းချောင်းကအခုလိုပြောပါဗျာ
ခစ်တခင်းနဲ့တခင်းစနစ်တစ်ခုနဲ့တစ်ခုအဲ့ဒီလိုကူးပြောင်းတဲ့အခါလေးမှာဂျာကာလာတရားမျှတမှုဆိုတာလူကူလိုအပ်ပါတယ်ဘာလို့လဲဆိုတော့ဘဲခစ်ဘဲစနစ်မှာမဆိုတရားမျှတမှုကင်းမဲ့တဲ့အခိုက်အတန့်တွေအဖြစ်ပြက်ပြီးအများကြီးရှိခဲ့ကြပါတယ်အဲ့ဒီလိုရှိခဲ့တဲ့အရာတွေကိုတရားမျှတမှုပြန်လည်ဆောင်ကျဉ်းပေးနိုင်မှုမရှိဘူးဆိုရင်တော့လောလောနောက်သားမျိုးဆက်တွေအဖို့အဲ့ဒီဖြစ်ခဲ့တဲ့အရာတွေဒေကအတိုင်းနောက်ထပ်အမှားတွေကိုကျူးလွန်ဖို့အခွင့်အရေးကျူးလွန်ရင်လည်းဘာမှမဖြစ်ဘူးဆိုတဲ့အသည့်ကြီးငွေဖွာသွားနိုင်ပါတယ်အဲ့ဒီတော့ကြောင့်မလို့ဂျာကာလာတရားမျှတမှုဆိုတာအမတန်မှအရေးကြီးတဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ
်မြန်မာနိုင်ငံမှာ1962 1988 2021တွေမှာစစ်တပ်ကအာဏာသိမ်းခဲ့ပါတယ်စစ်အုပ်ချုပ်ရေးနဲ့ဆက်အာဏာရှင်တွေအောက်မှာတိုင်းရင်းသားပြည်သူတွေဟာနှစ်ပေါင်းများစွာလူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ခံစားခဲ့ကြရပါတယ်သူတို့လက်အောက်မှာနိုင်ငံရေးသမားတွေဟာဖမ်းဆီးနှိပ်စက်တပ်ဖြတ်ထောင်သွင်းအကျဉ်းချတာတွေခံခဲ့ကြရပါတယ်မိသားစုတွေဘဝပြတ်ခဲ့ကြရပါတယ်နိုင်ငံကလည်းဖွံ့ဖြိုးမှုနောက်ကျပညာရေးကျန်းမာရေးအခြေအနေတွေဟာလည်းနှိမ့်ကျခဲ့ရပါတယ်ဒါ့ပြင်နိုင်ငံနဲ့လူမျိုးကိုဒုက္ခပင်လဲဝေစေခဲ့တဲ့စစ်ဗိုလ်ချုပ်ကြီးတွေဟာသူတို့ရဲ့လုံရက်တွေအတွက်တစ်ချိန်တစ်ခါမျှဝန်ခံခဲ့တာတောင်းပန်ခဲ့တာမျိုးမရှိခဲ့သလိုသူတို့ကျူးလွန်ခဲ့တဲ့အပြစ်တွေအတွက်လည်းအပြစ်ပေးအရေးယူခံရတာမျိုးတွေမရှိခဲ့ကြပါဘူး။ဒါကြောင့်ဒီတစ်ချိန်အတွင်းကူးပြောင်းရေးမှာတော့အတွင်းကူးပြောင်းရေးကာလတရားမျှတမှု Transitional Justice အမှန်တကယ်လိုအပ်လို့နေပါပြီ။ဒါမှသာတည်ငြိမ်တဲ့ငြိမ်းချမ်းတဲ့ရည်ရှိခံတဲ့အတွင်းကူးပြောင်းရေးဖြစ်နိုင်ပါလိမ့်မယ်ခင်ဗျာ
။ပြည်တွင်းနိုင်ငံရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုကတော့သောရရှင်တို့ရဲ့ပေးစာတွေကိုပြန်ကြားပေးနေတဲ့မအေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကိုနားဆင်ကြပါရှင
်။ပေးမြေကင်းရှင်ပြီးတော့မင်္ဂလာရှိနေဖြစ်ပါစေသောရရှင်များရှင်ဖြူရီကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေဖြူရီ Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးကြပါလိမ့်ရှင်အခုရင်အောင် Facebook စာမျက်နှာ comment နေရာမှာမှတ်ချက်တို့လေးရေးပြီးတော့ဆူတောင်းပေးလာတဲ့သောရရှင်ရဲ့မှတ်ချက်လေးကိုပြောပြပေးကြပါလိမ့်မိုးကြော်ဆိုတဲ့သောရရှင်မှာပြည်သူတွေအတွက်အရန်ဝမ်းနဲ့နေမိပါတယ်ကျမ်းမာကြပါစေနှစ်သစ်မှာအားလုံးကျန်းမာလို့လိုရာဆန္ဒများပြည့်ဝကြပါစေဆိုပြီးတော့မိုးကြော်ဆိုတဲ့သောရရှင်ဆုတောင်းပေးလာပါတယ်အားလုံးရေရဆုနဲ့ပြည့်ပါရစေရှင်ခီးသွွားလူလင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE တဲ့နှစ်သစ်မှာ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးနေကောင်းကျန်းမာခြင်းရှိကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ဗျာကျွန်တော်က VOE BBC RFA ပေးတဲ့တူပါအင်တာနက်လိုင်းမကောင်းတဲ့နေရာမှာရေဒီယိုတက်ကသတင်းလေးနားထောင်လိုက်ရတော့အားစိတ်တစ်ခွက်တောက်ရတယ်လို့ခံစားမိပါတယ်တဲ့ကျွန်တော်ကဟိုးရင်လူဟောင်းတွေရှိတဲ့အချိန်တွေကစပြီးတော့ရေဒီယိုထုတ်လွှင့်ချက်တွေကိုနားထောင်ခဲ့တာပါဒီနေ့ဒီချိန်မှာရေဒီယိုကိုနားမထောင်ရရင်ပြစ်မှုတစ်ခုကျူးလွန်ထားတယ်လို့ခံစားရပါတယ်တဲ့ခီးသွွားလူလင်ဆိုတဲ့သောရရှင်ရေးလာတာဖြစ်ပါတယ်ဒီမှာမေးခွန်းမေးလာတဲ့သောရရှင်တယောက်ရဲ့စာလေးကိုလည်း ဖော်ပြပေးကြပါလိမ့်မိုးအင်ဂျယ်ဆိုတဲ့တော်ရရှင်မှာ VOA ခင်ဗျာကျွန်တော် VOA ကိုအာနာမသိငင်ကနားထောင်ဖို့စိတ်တောင်မကူးခဲ့ဘူးပါဘူးအာနာသိပြီးနောက်ပိုင်းတော့မှ VOA ကိုအငမ်းမရနားထောင်နေတဲ့ဂျန်စီတယောက်ပါအခုလိုနားထောင်နေရင်ကကျွန်တော်သိချင်နေမိတာက VOA ရဲ့ဖြစ်တည်မှုသမိုင်းကိုပါဒါကြောင့်မလို့အပန်းမကြည့်ရင် VOA ရဲ့တမိုင်းချောင်းလေးကိုပြန်ပြောင်းပြောပြပေးပါတယ်။ကျွန်တော် VOA ရဲ့ big fan တယောက်ပါလို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျွန်မဒီတော်ရရှင် Messenger ကရေးလာတာမလို့ Messenger သူ့ရဲ့စာထဲမှာလည်းကျွန်မပြန်ပြီးတော့ link လေးကိုလည်းထည့်ပေးလိုက်ပါတယ်။ကျွန်တော် VOA American Than ရဲ့ဒီစပြောဖြစ်တည်တမိုင်းလေးကိုလည်းထည့်ပေးလိုက်ပါတယ်နော်။တခြားသိချင်နေမယ့်တော်ရရှင်တွေအတွက်လည်းခက်တူတူအကျဉ်းချက်ပြီးတော့ဒီလေလိုက်မော်ကနေပြန်ကြားပေးကြပါတယ်။ကျမတို့ VOA American သတင်းဌာနကသတင်းလွတ်လပ်ခွင့်မရှိတဲ့သတင်းလွတ်လပ်ခွင့်ကိုကန့်သတ်ချုပ်ချယ်ခံရတဲ့ကမ္ဘာနေရာဒေသများကပြည်သူတွေစီကိုဘာသာစကားပေါင်း45မျိုးကျော်နဲ့မီဒီယာလိုင်းပေါင်းစုံကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။ VOA ကို1942ခုနှစ်မှာစတင်ထူထောင်ခဲ့တာပါ။နောက်ပြီးတော့ Voice of America VOA American သံဆိုတာ American ပြည်သူတွေရဲ့အခွန်အရေးနဲ့ထောက်ပံ့ထူထောင်ထားတဲ့ US Agency for Global Media ကမ္ဘာလုံးဆိုင်ရာ American Media Agency အဖွဲ့ကြီးရဲ့အစိပ်ပိုင်းလည်းဖြစ်ပါတယ်ရှင်။အသေးစိတ်သိချင်တဲ့ဆိုတော့ bambis.voanews.com ကျွန်တော် VOA မြန်မာဝိုင်း web စာမျက်နှာပေါ်မှာဖတ်ရှုလို့ရနိုင်ပါတယ်နော်။နောက်ထပ်သောရရှင်တယောက်ကတော့စာတူတူလေးရေးပြီးမေးလာတာပါ။ VOA မြန်မာညချမ်း9နိုင်ကနေ10နိုင်အထိသတင်းကျင်းကြားတဲ့နေရာမှာလက်ကလေးတွေနဲ့ညွှန်ပြနေတာပါပါလေတဲ့။ဟုတ်ကဲ့ပါ။ဒီသောရရှင်ကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်ကိုရုပ်မြင်သံကြားနဲ့လည်းပြသတဲ့အစီအစဉ်ညပိုင်း9နိုင်ကနေ10နိုင်ရေဒီယိုအစီအစဉ်ကိုကြည့်ပြီးတော့မေးတာဖြစ်ပါလေ။ဒါဟုတ်ကဲ့ဒီမှာပထမဦးဆုံးဖြေကြားချင်တာကမနေ့ပိုင်းအစီအစဉ်နောက်ပြီးတော့ည9နာရီကနေ10နာရီအစီအစဉ်တွေကရေဒီယိုအစီအစဉ်တွေဖြစ်ပါတယ်เนาะကျမတို့ကတော့ Radio on Television ရေဒီယိုအစီအစဉ်ကိုရုပ်မြင်သံကြားပေါ်မှာပူရဲပြသခြင်းလို့ခေါ်ပါတယ်ရေဒီယိုအစီအစဉ်ဖြစ်တဲ့အတွက်ရုပ်မြင်သံကြားနဲ့လည်းရိုက်ကူးမှုကတော့ခွာပါတယ်ရေဒီယိုအတန်လွင့်ခန်းထဲမှာကင်မရာတွေထားထားပြီးတော့ရေဒီယိုအတန်လွင့်ပုံတွေကိုကြည့်နေကြရတာဖြစ်ပါတယ်ဒါကြောင့်မလို့ကျမတို့ရေဒီယိုမှာအစီအစဉ်တင်ဆက်သူနောက်ပြီးတော့သတင်းဖတ်ကြားသူပြီးတော့တနေ့တာအတွက်သတင်းဆောင်မတွေကြိုတင်ပြီးတော့အတန်သွင်းထားတဲ့အပတ်စဉ်ကဏ္ဍတွေရှိပါတယ်ဒီတော့ရေဒီယိုထုတ်လွှင့်မှုသဘောအားဖြင့်ကျမတို့ကကိုဖတ်တဲ့အလှည့်ပြီးသွားရင်ဘယ်သူစီသွားရမလဲဆိုတာအစီအစဉ်စာရွက်ထဲရအတိုင်းရှိထားပြီးသားဖြစ်ပေမဲ့လည်းတယောက်နဲ့တယောက်အမားကင်အောင်လို့လက်ကလေးတွေနဲ့ပြသရပါတယ်ကိုစီရပြီးသွားရင်သူစီကိုသွားမလားဒါမှမဟုတ်လဲဒီကြိုသွင်းထားတဲ့တခုကိုလွှင့်မလားဆိုတာမျိုးပါဥပမာဆိုရင်အစီအစဉ်တင်ဆက်သူကသတင်းတွေပြောပြပေးပါဆိုရင်သတင်းဖတ်တဲ့သူစီကိုလက်ညွှန်ပြပါတယ်အဲ့ခါမှာသတင်းဖတ်တဲ့သူကသတင်းတွေဖတ်ကြားရတာဖြစ်ပါတယ်ဒါမှမဟုတ်လည်းအတန်သွင်းထားပြီးသားသတင်းဆောင်မကိုထုတ်လွှင့်မယ်ဆိုရင်အပြင်ကအင်ဂျင်နီယာကဖွင့်ပေးရတာမလို့သူစီကိုလည်းညွှန်ပြရပါတယ်အဲ့ဒီသဘောပါဒါမျိုးကအခုမှမဟုတ်ပါဘူးရှင်ကျမတို့ရေဒီယိုလွှင့်တဲ့တစ်ချောင်းလုံးအဲ့လိုမျိုးအချက်ပြရတဲ့စနစ်ရှိပါတယ်အခုတော့မှဒီရေဒီယိုထုတ်လွှင့်နေတာကိုသောရရှင်တွေလည်းရုပ်မြင်သံကြားကနေပြသပေးနေတာမလို့သောရရှင်တွေမြင်ကြရတာဖြစ်ပါတယ်အခုသောရရှင်ရဲ့မိကွန်းကလည်းသူတယောက်ထဲမှမဟုတ်ပါဘူးသူများတွေလည်းတော်တော်လေးမင်းနေကြတာမလို့တခါတည်းပဲပြည့်ပြည့်စုံစုံပြန်ပြီးတော့ဖြေကြားပေးလိုက်ပါတယ်နော်ဗီဒီယိုအစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆက်ပြီးတော့တဲ့သောရရှင်တယောက်ရဲ့စာကိုလည်းပြန်ချားပေးကြပါလေ။သူကကျမတို့ကိုထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍနာမည်တစ်ခုနဲ့ပတ်သက်ပြီးတော့သူသိချင်တာကိုမေးလာတာဖြစ်ပါလေ
။လွန်ခဲ့တဲ့တစ်လကျော်နှစ်လလောက်က VOA website ကနေပြီး email နဲ့မေးခဲ့ဘူးပါလေ။မှမရရဥတင်မောင်တန်းရဲ့အတန်ကို VOA ကနေပြန်ချားလာရလို့နှုတ်ခွန်းဆက်စကားဆူလိုက်ပါသေးတယ်။ကျွန်တော်မေးခဲ့တာကိုလေလိုင်းပေါ်ကနေပြန်ဖြေခဲ့သလားဆိုတာမသိလိုက်ပါဘူး။email နဲ့ reply လုပ်ပေးဖို့ကိုလည်းမြတ်တာရခံခဲ့တာပါမေးရတဲ့အကြောင်းရင်းကတော့ကြာသာပတင်းနေ့ညပိုင်းမှာထုတ်လွှင့်နေတဲ့တိုင်းရင်းသတင်းအစီအစဉ်ပါပဲ VOA ကလွှင့်နေတာကြာပြီဖြစ်ပေမဲ့နားထဲမှာအခုထိမသေးခွဲတာကတော့အဲ့ဒီအစီအစဉ်ကိုပူးပေါင်းတင်ဆက်နေတဲ့အဖွဲ့အစည်းနာမည်ပါ VNN Windor သားလိုလို VNN Windor သားလိုလိုကြားနေရတာပါတခါတရံ Viva လိုလို Fever လိုလိုလည်းကြားရပြန်ပါတယ်ကိုစည်းတဲ့မြင်းအထီးလားအမလားမသိဘူးဖြစ်နေလို့ရင်ခံနေတာကြပါပြီဘိုးလိုနာမည်လားတိုင်းရင်းသားနာမည်လားဘာလားပေါ့ဗျာတိတိကျကျသိချင်လို့စာရေးပြီးအကြောင်းပြန်ပေးပါလေလိုင်းကနေဆိုရင်ထပ်ပြီးအကြမ်းမှားနေမှာဆိုလို့ပါပင်တိုင်းဆောင်းမရှင်ဖြစ်တဲ့ ဦးစီသူအောင်မြင့်ရဲ့အတန်ကိုမကြားရတာတော့အတော်လေးစိတ်မသက်သာရပါဘူးသူ့ရဲ့သုံးသက်ချက်တွေကလက်တွေ့ကြပြီးကိုယ့်သဘောထားတွေနဲ့90ရာခိုင်နှုန်းလောက်တိုက်ဆိုင်မှုရှိနေလို့ပါဦးတင်မောင်တန်းလဲဘေးမတည်ရမခပဲပြန်ရောက်လာတဲ့အတွက်ဝမ်းသာမိပါကြောင်းစကားပါပေးစီလိုပါတယ် VOA ဝိုင်းတော်သားများကိုလည်းကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါဒီတော်ရရှင်မေးထားတာ VNN ဝိုင်းတော်သားလို့လို့ VNN ဝိုင်းတော်သားလို့လို့ဆိုလို့အမှန်တကယ်တော့ BNI ဖြစ်ပါတယ် BNI အရှိကတော့ Burma News International ဖြစ်ပါတယ်နောက်ပြီးတော့တစ်ခါတလေ Fever လို့လို့ Beaver လို့လို့ကြားရပြန်ပါတယ်ဟုတ်ကဲ့အဲ့ဒီတိုင်းရင်းသတင်းလွှာတင်ဆက်ပေးနေတာ FEVR Free Ethnic Voice Radio လွတ်လပ်သောတိုင်းရင်းသားအသံရေဒီယိုကဖြစ်ပါတယ်ရှင်ဒါကြောင့်မလို့ Fever ဆိုပြီးတော့ပြောနေကြတာပါတည်ကျင်တာလေးတရားလို့ခြေနဲ့မယ်ထင်ပါရဲ့နော်ဒီတော်ရရှင်ပြောသလိုမျိုးတိတိကျကျတည်ကျင်လို့စာရေးပြီးအကြောင်းပြမှာတဲ့လေလိုင်းကဆိုရင်ထပ်ပြီးတော့အကြာမှားနေမှာဆိုလိုပါတဲ့ဟုတ်ကဲ့စာရေးပြီးတော့လည်းအကြောင်းပြန်လိုက်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်ရှင်အခုချိန်ကနှစ်သစ်အစာပိုင်းပဲရှိနေတာမလို့ဒီတစ်နှစ်လုံးအရင်နှစ်ကထက်ပိုကောင်းမွန်သားရငင်းငန်းတဲ့အခြေအနေမျိုးကိုပိုင်ဆိုင်နိုင်ပါစေလို့ထပ်ပြီးတော့ဆုတောင်းပေးချင်ပါတယ်ရှင
်ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App နာမည်က VOA Bammies ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့bammi.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။ video ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။မြမပြေကပေးစာသတင်းဖတ်စင်ခဏကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့မညိုညိုလွင်ရဲ့သတင်းတွေတဲ့ကသုတအဖတ်စင်ခဏကိုတင်ပြပေးပါမယ်။ဒီသတင်းပတ်မှာတော့ ICJ နိုင်ငံတကာတရားရုံးနဲ့ ICC နိုင်ငံတကာရာဇဝတ်မှုခုံရုံးတို့ဘယ်လိုမတူကွဲပြားမှုတွေရှိသလဲဆိုတာကိုပြောပြပေးထားပါတယ်ရှင
်ကမ္ဘာပေါ်မှာပြည်ရင်းပဋိပက္ခတွေပဲဖြစ်ဖြစ်နိုင်ငံအချင်းချင်းတွေကြားပဋိပက္ခတွေပဲဖြစ်ဖြစ်အဆုံးသတ်နိုင်ပုံနဲ့တရားဥပဒေအရမှန်ကန်တဲ့ဆုံးဖြတ်မှုတွေရှိလာဖို့အတွက်နိုင်ငံတကာတရားရုံးတွေကိုအသုံးချလာကြပါတယ်။နိုင်ငံတကာတရားရုံးတွေအကြောင်းပြောတဲ့အခါ ICJ လို့အတူကောက်ပြောဆိုကြတဲ့ International Court of Justice နိုင်ငံတကာတရားရုံးဆိုတာနဲ့ ICC International Criminal Court နိုင်ငံတကာရာဇဝတ်မှုခုံရုံးဆိုတာကိုသတင်းတွေထဲမှာတွေ့ချရမှာပါ။အဲ့ဒီ ICJ နဲ့ ICC နှစ်ခုစလုံးကတော့နိုင်ငံတကာတရားရေးဆိုင်ရာဆောင်ရွက်ချက်တွေကိုလှုံ့ဆော်ကြတာပါ။ဒါပေမဲ့ကွဲပြားခြားနားမှုတွေတော့ရှိပါသေးတယ်။
ဒါကြောင့် ICJ နဲ့ ICC ဘလို့ကွာခြားလဲဆိုတာကိုကြည့်မယ်ဆိုရင် ICJ နိုင်ငံတကာတရားရုံးဆိုတာကကုလသမဂ္ဂရဲ့တရားရေးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်ပြီး ICC နိုင်ငံတကာရာဇဝတ်မှုခုံရုံးကတော့နိုင်ငံတကာအစိုးရတွေနဲ့ပတ်သက်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ICC ဟာလိုအပ်လာတဲ့အခါအစိုးရတစ်ခုခုကအကူအညီတောင်းလို့ပဲဖြစ်ဖြစ်ကုလသမဂ္ဂလုံခြုံရေးကောင်စီကစုံစမ်းစစ်ဆေးဖို့ပြောဆိုတင်ပြလာလို့ပဲဖြစ်ဖြစ်အမှုတွေကိုစစ်ဆေးရတဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ် ICG ကိုကုလသမဂ္ဂရဲ့ဗရင်ရှင်အရ1945ခုနှစ်ဇွန်လမှစတင်ဖွဲ့စည်းခဲ့ပြီး1946ခုနှစ်ဧပြီလမှလုပ်ငန်းတွေကိုစတင်အကောင်အထည်ဖော်လှုပ်ဆောင်ပါတယ် ICC ကတော့1998ခုနှစ်မှာနိုင်ငံပေါင်း160ကကိုယ်စားလှယ်ညှိနှိုင်းဆွေးနွေးကြပြီး Rome Statute ရောမစာချုပ်ကိုသဘောတူခဲ့ကြပြီး ICC ကိုတည်ထောင်ခဲ့တာပါ ICJ ရုံးချုပ်ရော ICC ရုံးချုပ်ရောနှစ်ခုစလုံးက Netherlands နိုင်ငံ The Hague မြို့မှာရှိပါတယ်ICJ နိုင်ငံတကာတရားရုံးအနေနဲ့နိုင်ငံတွေအကြားနေမြေဆိုင်ရာအငင်းပွားမှုနဲ့ပဋိပက္ခဖြစ်မှုရေပိုင်တဲ့အငင်းပွားမှုကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေနဲ့တဘာဝအငင်းမြေဆိုင်ရာအငင်းပွားမှုတွေအပေါ်ကင်တွယ်ဖြစ်ရှင်းရပြီး ICC နိုင်ငံတကာရာဇဝတ်ခုံရုံးကတော့လူမျိုးရုံးတပ်ဖြတ်မှုတွေလူသားဖြစ်တည်မှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေအချုပ်ချာအာဏာရှိတဲ့နိုင်ငံတစ်ခုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစတဲ့ရာဇဝတ်မှုဆိုင်ရာကျူးလွန်မှုတွေကိုစစ်ဆေးကင်တွယ်တရားစီရင်ရတာဖြစ်ပါတယ် ICJ အနေနဲ့ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပေါ်မှာပဲတရားရေးဆိုင်ရာကြားနာစစ်ဆေးမှုတွေပြုလုပ်ပြီး ICC ကတော့ ICC ရဲ့တရားစီရင်မှုဆိုင်ရာသတ်မှတ်ထားတဲ့အချက်လက်တွေနဲ့ကိုက်ညီပြီးဆိုရင်ဘယ်နိုင်ငံကိုမဆိုစုံစမ်းစစ်ဆေးတရားစီရင်မှုတွေပြုလုပ်နိုင်ပါတယ်တရားရင်ဆိုင်ရာပြဋ္ဌာန်းချက်တွေကိုတော့ ICJ က ICJ ဥပဒေပြဋ္ဌာန်းချက်အတိုင်းလိုက်နာဆောင်ရွက်ပြီး ICC ကတော့ Rome Statute ရောမဥပဒေပြဋ္ဌာန်းချက်စာချုပ်အတိုင်းလိုက်နာကျင့်သုံးပါတယ်။တင်ပြလာတဲ့အမှုတွေကိုစုံစမ်းစစ်ဆေးဖို့အတွက် ICJ မှာတရားသူကြီး15ဦးရှိပြီး ICC မှာတော့တရားရင်ဆိုင်ရာရှင်နေ18ဦးရှိပါတယ်။ICJ ရဲ့တရားသူကြီးတွေကိုကုလသမဂ္ဂထရီနီလာခန်နဲ့လုံခြုံရေးကောင်စီတို့ကရွေးချယ်ပေးပြီး ICC ရဲ့တရားရေးဆိုင်ရာရှင်နေတွေကိုတော့ ICC အဖွဲ့ဝင်နိုင်ငံတွေကရွေးချယ်ပေးပါတယ်။တာဝန်ဆောင်ရမယ့်တက်တန်းတွေကတော့နှစ်ခုစလုံး9နှစ်စီရှိကြတာပါ။ ICJ ကတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးနဲ့သက်ဆိုင်ပါတယ်။ ICC မှာတော့လောလောဆယ်အဖွဲ့ဝင်နိုင်ငံပေါင်း123နိုင်ငံရှိပါတယ်။အာဆီယံနိုင်ငံတွေထဲမှာကမ္ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံဟာICC ရဲ့အဖွဲ့ဝင်နိုင်ငံတွေဖြစ်ခဲ့ပေမဲ့2019ခုနှစ်မှာဖိလစ်ပိုင်နိုင်ငံကအဖွဲ့ဝင်နိုင်ငံအဖြစ်ကနှုတ်ထွက်ခဲ့ပါတယ်။မြန်မာနိုင်ငံကတော့ ICC ရဲ့အဖွဲ့ဝင်နိုင်ငံမဟုတ်ပါဘူး။ ICJ နဲ့ ICC မှာမတူညီမှုတွေရှိပေမဲ့တူညီတဲ့အချက်တွေကတော့နိုင်ငံတကာမှာဥပဒေမဲ့အနိုင်ကျင့်ရက်ဆက်မှုတွေမရှိဘဲလူသားတိုင်းဟာတရားဥပဒေစိုးမိုးမှုအောက်မှာငြိမ်ငြိမ်းချမ်းချမ်းလူအခွင့်အရေးပြည့်ပြည့်ဝဝနဲ့နေထိုင်သွားနိုင်ကြဖို့လည်းဖြစ်ပါလိမ့်ရှင်။
မညညလွင်ရဲ့သတင်းတွေတဲ့ကသုတအစီအစဉ်ဖြစ်ပါတယ်ရှင်အခုတော့ထူးခြားဆန်းပြသတင်းများအပတ်စဉ်ကဏ္ဍကိုတင်ပြပေးမှာဖြစ်ပါတယ်ကိုငိမ့်ချန်းနဲ့မခင်ဖြူထွေးတို့တင်ဆက်ထားပါတယ်ရှင
်ပြည်ထောင်နိုင်ငံကအသက်84နှစ်အရွယ်မျိုးသားတူဟာအတလန်တစ်သမုဒ္ဒရာကိုကနူးလေတစီးနဲ့ဖြတ်သန်းမှုကြိုးစားနေပါတယ်ဂျွန်ဂျက်ဆာဗာဟာပေါ်တူဂီနိုင်ငံဆီစကတ်မြို့ကနေသူခီးစဉ်ကိုဇန်နဝါရီလ1ရက်နေ့မှာစတင်လိုက်တာဖြစ်ပြီးကာရီဘီယံကျွန်းစုရေစီကိုရက်90ကျော်မှရောက်ဖို့လည်းရည်မှန်းထားပါတယ်။ဆာဗာဟာအဲ့ဒီလိုရောက်ဖို့အတွက်ဒီနေ့ကို7နာရီကနေ10နာရီအထိလှော်ခတ်မှာဖြစ်ပါတယ်။သူဟာ2019ခုနှစ်တုန်းကလည်းဆယ်ပေလောက်ကျဲတဲ့စီပိုင်းနဲ့အတလန်တစ်သမုဒ္ဒရာထဲမှာအောင်းအောင်းမြင်မြင်မျောခဲ့ပူတဲ့သူဖြစ်ပါတယ်။စစ်မှုထမ်းဟောင်းတစ်ယောက်လည်းဖြစ်တဲ့ဆာဗာဟာThe Adrosius လို့နာမည်ပေးထားတဲ့အရှေ26ပေကျော်အလေးချိန်တန်းလောက်လေးတဲ့လေမော်ယောင်တောက်တောက်ကနူးလေနဲ့သမုဒ္ဒရာကိုကူးဖြတ်မှာပါ။အစားအသောက်ပေါင်း660ကျော်တည်ဆောင်သွားပြီးတော့သူ့မွေးနေ့ဖြစ်တဲ့ဇန်နဝါရီလ14ရက်နေ့မှာတောက်ဖို့အတွက်ရှမ်ပိန်ဒဗလင်းကိုလည်းယူဆောင်သွားပါရဲ့ရှင
်။ဂျာမနီနိုင်ငံကအသင်းအဖွဲ့စီလုံးရေးအတွက်လေ့ကျင့်သင်ကြားပေးသူတယောက်ဟာကိုဗစ် -19 ကာကွယ်ဆေးထိုးကြဖို့လှုံ့ဆော်တဲ့အနေနဲ့တိုးရီကိုသုံးပြီးတော့မြေကြီးပေါ်မှာဆေးထိုးအပ်ပုံစံပုံဖော်ခဲ့ပါတယ်။ Hesper Azor ဟာတိုးအကောင်ပေါင်း900နဲ့ဆိတ်တချို့ကိုသုံးပြီးတော့ပေ330လောက်ရှိတဲ့ဆေးထိုးအပ်ကြီးကိုပုံဖော်ခဲ့တာပါ။တိုးရီဆိတ်တွေနေရာတကျရက်ဖို့အတွက်လဲပါမုတ်အစတွေကိုမြေပေါ်မှာချထားခဲ့ပါတယ်။တိုးရီဟာလူတွေရဲ့သဘောထားပျော့ပြောင်းလာအောင်အားပေးပြီးတော့ကိုဗစ်ကာကွယ်ဆေးထိုးကြဖို့တိုက်တွန်းတဲ့ သူ့ရဲ့သတင်းစကားကိုလူတွေရမယ်လို့မျှော်လင့်တဲ့အကြောင်းတိုးတွေကိုတုံးပြီးကုမ္ပဏီအသင်းအဖွဲ့တွေကိုလေ့ကျင့်ပေးသူအက်ဇောကပြောပါရယ်သိပ္ပံနီးကြအကျိုးအကြောင်းစီလျော်တဲ့တိုက်တွန်းချက်တွေအစားအခုလိုစိတ်ခံစားချက်ကိုဦးစားပေးတဲ့တိုက်တွန်းမှုတွေဟာလူတွေရဲ့အသိစိတ်စီကိုရောက်နိုင်မယ်လို့မျှော်လင့်ကြောင်းအက်ဇောကပြောပါရယ်ဂျာမနီနိုင်ငံမှာဆေးနှလုံးထိုးထားသူ81ရာခိုင်နှုန်းကျော်နဲ့ဆေးသုံးလုံးထိုးထားသူ40ရာခိုင်နှုန်းလောက်ရှိပြီးတော့တခြားအနောက်ဥရောပနိုင်ငံတွေနဲ့နှိုင်းယှဉ်ရင်ကိုဗစ်ကာဝယ်ဆေးထိုးထားတဲ့နှုန်းနည်းနေသေးပြီးအပြင်းအထန်ဆန့်ကျင်သူတွေထက်ဆေးထိုးရမလားမထိုးရဘူးလားဆိုတာမသေးကြတဲ့သူတွေများနေတဲ့နိုင်ငံတစ်ခုလည်းဖြစ်တယ်လို့ဥရောပယောဂကာကွယ်ထိန်းချုပ်ရေးစင်တာကအချက်အလက်တွေကပြနေပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကတစ်တစ်ကူးမှမွေးတဲ့အမွာကလေးနှစ်ယောက်ကတော့15မိနစ်ပဲချာပြီးမွေးပေမဲ့မွေးတဲ့နှစ်တွေကွာခြားသွားပါတယ်အိုင်လင်းနဲ့အယ်ဖရက်ဒိုထရူဂျီလိုလိုနာမည်ပေးထားတဲ့ဒီအမွာမောင်နှမနှစ်ယောက်ဟာတယောက်ကနှစ်မကူးခင်17နာရီ55မိနစ်မှာမွေးပြီးနောက်တစ်ယောက်က2022နှစ်တစ်ကိုကူးပြီးတော့မှမွေးတဲ့အတွက်မွေးတဲ့နှစ်မတူပဲဖြစ်သွားတာပါအသက်28နှစ်အရွယ်မိခင်ဖြစ်သူမာဒရီဂယ်ကမွေးဖွားခဲ့တာဖြစ်ပြီးသက်မတ်မွေးရက်ထက်နှစ်ပတ်စောပြီးမွေးခဲ့တာလည်းဖြစ်ပါတယ်အလေးချိန်6ပေါင်တအောင်စရှိတဲ့အကိုဖြစ်သူအယ်ဖရက်ဒိုကအရင်မွေးလာခဲ့တာဖြစ်ပြီးတော့အလေးချိန်5ပေါင်14အောင်စရှိတဲ့မြမဖြစ်သူအိုင်လင်းကနောက်မှမွေးတာပါRobert နဲ့ Madrigal စနီးမောင်နဲ့အတွက်ဒီအမွာလေးတွေဟာ၄ယောက်နဲ့၅ယောက်မြောက်ကလေးတွေဖြစ်ပါတယ်။သူတို့နှစ်ဦးရဲ့မွေးနေ့တွေကိုတည့်ရက်ထဲမှာပဲအတူတူကျင်းပမှာဖြစ်ပြီးအသက်ကြီးလာရင်တော့မွေးနေ့ဘာလို့ကွာသွားတာလဲဆိုတာရှင်းပြမယ်အကြောင်းအမေဖြစ်သူကပြောပါတယ်။ Nativity ဆေးဌာနရဲ့အချက်လက်တွေအရ American ပြည်တော်စုမှာတစ်နှစ်ကိုအမွာ3,000လောက်မွေးဖွားကြပြီးအမွာ၂ယောက်မွေးနေ့မတူတာမျိုးကတော့ရှားပါတယ်လို့ပြောပါတယ်။အခုလိုမွေးနေ့မတူတာမျိုးကတော့အကျဉ်းနှစ်တန်းမှမှတစ်ကျဉ်းဖြစ်နိုင်တဲ့အထိရှားပါတာမျိုးဖြစ်တယ်လို့မွေးဖွားပြီးတဲ့စီယုံကခန့်မှန်းထားပါတယ်ရှင
်ကိုငင်းချန်စီစဉ်တင်ဆက်တဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOE ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုတယ်ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ဘာမီbamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုဖိတ်ခေါ်ပါတယ်ရှင်။အခုကတော့သတင်းချင်းချုပ်ကိုဒေါခင်မြို့သက်ပြောပြပေးပါမယ
်။ယူကရိန်းနဲ့ဆက်မှာရုရှားကတန်ရန်အလုံးရင်းနဲ့ချထားတာနဲ့ပတ်သက်ပြီးစိုးရိမ်နေကြတဲ့အနောက်နိုင်ငံတွေဘက်ကလုံခြုံရေးဆိုင်ရာအာမခံမှုတွေပေးဖို့တောင်းဆိုနေတဲ့ရုရှားနဲ့အမေရိကန်တို့ရဲ့ဆွေးနွေးပွဲကိုတနင်္လာနေ့ဂျနီဗာမှာကျင်းပမှာဖြစ်ပြီးဒီဆွေးနွေးပွဲမတိုင်ခင်တနင်္လာနေ့ကတော့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးနှစ်ဖက်တာဝန်ရှိသူတွေဘက်ကမျှော်လင့်ချက်တိတ်မထားကြဘူးလို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ပြည်ကရွန်ဂျာဒုက္ခသည်စခန်းမှာတနင်္လာနေ့ညနေပိုင်းကမီးလောင်မှုဖြစ်ပွားခဲ့တဲ့အတွက်ဒုက္ခသည်9,000ကျော်နေရာဆုံးရှုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။မိဟာဒုက္ခသည်စခန်းအမှတ်16မှာစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးဝါရိုင်ထူပြီးတာပေါ်လင်းမိုးထားတဲ့နေအိမ်အလုံးပေါင်း1200လောက်မိလောင်ကျွမ်းခဲ့ရတယ်လို့ဒုက္ခသည်စခန်းလုံခြုံရေးဆောင်ရွက်နေတဲ့ရဲတပ်ဖွဲ့ကပြောပါတယ်ညနေ 4:40 လောက်မှာစပြီးတော့လောင်တဲ့မိကိုညနေ 6:00 ခွဲလောက်မှာငိမ့်တက်နိုင်ခဲ့တယ်လို့လည်းပြောပါတယ်နယူးယောက်မြို့ကတိုက်ခန်းထွဲအဆောက်အဦကြီးတစ်ခုကိုတနင်္လာနေ့ကမိလောင်ကျွမ်းခဲ့တဲ့အတွက်လူ19ဦးသေဆုံးပြီးအဲ့ဒီထဲမှာကလေးငယ်ကိုဦးပါဝင်တယ်လို့မိသားဌာနကပြောပါတယ်။မကြသေးခင်ကဖြစ်ပွားခဲ့တဲ့မိလောင်ကျွမ်းမှုတွေထဲမှာအဆိုးဆုံးတစ်ခုဖြစ်နေမိသားဌာနကသတ်မှတ်ထားတာပါ။နယူးယောက်တိုက်ခန်းကြောင့်မိကြောင့်လူ60ကျော်ဒဏ်ရာရပြီး73ယောက်ကတော့ဆေးရုံမှာအရေးပေါ်အခြေအနေနဲ့ကုသနေရတာဖြစ်ပါတယ်။
နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မြို့သက်ပြပြပေးခဲ့တာဖြစ်ပါတယ်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမှတ်ရင်ကျင်းနိုင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darrell Smith တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ခန်းနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ19.25/32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေချပါစေ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကီထိုက်ပါ
Thank you. This program has come to you from the Voice of America, Washington.